Welcome to the Voice of America in Burmese.
Mingala ni thi asama thora shin ni pyo shwin nan ja ba de kya. VOA American tan ye 2018 khu ne December 9 ye taning ngwe ni ma nat khen season ni go American mi daw su Washington DC myo daw ga ni line lu mi da 3048 do ga ni dai yai na sin nan da lo VOA ye Facebook san min na ga ba dai yai thol lwin pe ni ba de kya.ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ပြင်သစ်နိုင်ငံပါရီမြို့ကဆန္ဒပြပွဲအခြေအနေတွေတည်ငြိမ်အောင်ထိ ंछ ုပ်လိုက်နိုင်ပြီလို့ပြည်ထောင်ဝန်ကြီးကပြောပါတယ်အင်ပီရိုဝန်ထမ်းအရာရှိချုပ်ဂျွန်ကယ်လီဟာဒီနေ့ကောင်မှာယာရုကအနားယူရမယ်လို့သမ္မတထရန့်ကပြောပါတယ်ကမ္ဘာညဉ့်ညဉ့်ရရှိဖို့စစ်လက်နက်တွေဖျက်သိမ်းဖို့လိုအကြောင်းဖုန်တော်ကြီးဒလိုင်းလာမာကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမအီတန်စင်နဲ့အတူတင်ပြပေးသွားမှာပါခင
်ဗျာဟုတ်ကဲ့ပါခင်ဗျာကချင်ပြည်နယ်ကအမျိုးသမီးနဲ့မိန်းကလေးငယ်တွေတရုတ်နိုင်ငံထဲမှာဇနီးမယားအဖြစ်အတင်းအကျပ်လက်ထပ်ခံရတဲ့အခြေအနေရှိကြောင်းအစိုးရခန်းစာထွက်ပေါ်လာပါတယ်
။ It's the ongoing conflict and lack of nationality documents in Kachin State and Northern Shan State. If we could address that
ဒီကြောင်းနဲ့ဒီထိုင်းနိုင်ငံမှာရွှေပြောင်းအလို့သမားတွေအစုလိုက်အဖမ်းဆီးခံရတဲ့အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့တနင်္ဂနွေနေ့မနေ့ကင်းနောက်ဆုံးရနိုင်ငံကသတင်းတွေကိုကိုစောဝင်းလှိုင်နဲ့မအီတန့်စင်တို့ပြောပြပေးပါဦးဗျာ
ပြင်သစ်နိုင်ငံမှာဖြစ်ပေါ်နေတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေမှာစီမဲ့ကမ်းမဲ့ဖြစ်ပေါ်နေတာကြောင့်ဒါဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောဆိုနေကြတဲ့ကြားကပဲအခြေအနေတွေကိုတည်ငြိမ်အောင်ထိန်းချုပ်လိုက်နိုင်ပြီဖြစ်ကြောင်းပြည်ထောင်စုဝန်ကြီးခရစ္စတိုဖာကတ်စတနေကစနေနေ့မှာပြောကြားလိုက်ပါတယ်ပါရီမြို့ကအထင်ကရရှောင်ဇယ်လီဇေးလမ်းမကြီးပေါ်မှာရောင်ပြန်အဝါရောင်အပေါ်အင်ဂျီဝတ်ဆင်ပြီးခြေတက်ဆန္ဒပြနေကြသူတွေကိုတန်ကြကကားရဲ့အကူအညီနဲ့အရက်တပ်ဖွဲ့ကမျက်ရည်ပုံးပုံနဲ့ပြစ်ခတ်ခဲ့ပါတယ်ပြည်ထောင်စုအတွင်းလူနေမှုစရိတ်တွေမြင့်တက်လာနေတဲ့အပေါ်ခြေတက်ဆန္ဒပြနေကြတာပါမြို့တော်ပါရီမှာခြေတက်ဆန္ဒပြသူအင်အား1000လောက်ရှိမယ်လို့ပြည်ထောင်စုဝန်ကြီးကတ်စတနေကခန့်မှန်းလိုက်ပြီးဒီလူတွေဟာတနင်္ဂနွေလုံးအတိုင်းတာနဲ့စနေနေ့ကဆန္ဒပြကြတဲ့လူပေါင်း 32,500 ရဲ့တစိတ်တေတာဖြစ်တယ်လို့ဆိုပါတယ်ဆန္ဒပြသူ 1000 လောက်ကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးရဲတပ်ဖွဲ့ဝင် 18 ဦးအပါအဝင်လူပေါင်း 135 ယောက်လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းဝန်ကြီးကတ်စတနေကပြောပါတယ်ဒီသတင်းပတ်၄ပတ်မြောက်အဖြစ်ဇက်တိုက်ဆန္ဒပြနေကြတဲ့အတွက် Eiffel Tower အပါအဝင်နိုင်ငံအတွင်းကကမ္ဘာလက်ခီးတယ်တွေအလာများတဲ့အထင်ကရနေရာတွေကိုအာဏာပိုင်တွေကပိတ်ပစ်လိုက်ပြီးထောင်ပေါင်းများစွာသောလုံခြုံရေးတပ်ဖွဲ့တွေကိုလည်းချထားပါတယ
်။အင်မီရိုဝန်ထမ်းရာရှိချုပ်ဂျွန်ကယ်လီဒီနေ့ကောင်မှရာထူးကနေပြီးတော့နှုတ်ထွက်မဲ့အကြောင်းဒီကနေ့မှသမ္မတထရန့်ကပြောဆိုလိုက်ပါတယ်။2019ခုနှစ်ဇူလိုင်လကတည်းကစပြီးတော့အင်မီရိုဝန်ထမ်းရာရှိချုပ်တာဝန်ယူခဲ့တဲ့ကယ်လီရဲ့နေရာမှာဘယ်သူကိုအစားထိုးမလဲဆိုတာကိုတော့ထရန့်ကချင်းချင်းပြောဆိုခြင်းမရှိသေးပါဘူး။ဒါပေမဲ့နောက်တစ်ရက်နဲ့အတွင်းမှာတော့အစားထိုးမဲ့သူကိုကြီးညာမဲ့အကြောင်းသမ္မတထရန့်ကပြောဆိုလိုက်ပါတယ်။Philadelphia မြို့ကကြီးတက်ရေးတက်အမေရိကန်ဘောလုံးကစားပွဲကိုတွားကြည့်ဖို့မထွက်ခွာခင်ပါပဲ။တမန်ထရမ့်ကအင်ပီရိုမှာတရားောက်တွေကိုခုလိုကြီးညာခဲ့တာဖြစ်ပါတယ်။ကယ်လီကတော်တဲ့သူအဖြစ်တမန်ထရမ့်ကချီးကျူးခဲ့ပါတယ်။ချင်းဂျီလော့ကျရဲ့အောက်လွတ်တော်မှာဒီမိုကရက်တွေထိန်းချုပ်တဲ့အခါထရမ့်အနေနဲ့ရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကိုကြိုးပြီးတော့ပြင်ဆင်တဲ့အနေနဲ့ယာတူးနေရာတွေကိုထရမ့်ကရွှေ့ပြောင်းနေရလဲဖြစ်ပါတယ်။လာမယ့် 2020 တမန်ရွေးကောက်ပွဲကြရင်သူပြန်ရွေးခံရဖို့အစည်းအဝေးရဲ့အတွက်လဲထရမ့်ကဆောင်ရွက်နေတာဖြစ်ပါတယ်။
လက်ရှိပူတွဲစီဦးစီးချုပ်များရဲ့ဥက္ကဋ္ဌမရိန်တပ်ဗိုလ်ချုပ်ကြီးဂျိုးဆက်ဒမ်ဖို့ရဲ့နေရာမှာကြီးတပ်ဗိုလ်ချုပ်ကြီးမတ်မီလီကိုအစာထုတ်ခန့်အပ်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအတည်ပြုပြောကြားလိုက်ပါတယ်။ဒီထုချုံပြောင်မြောက်တဲ့ပုဂ္ဂိုလ်တို့ရဲ့တိုင်းပြည်ပေါ်တာဝန်ထမ်းဆောင်မှုတွေအပေါ်သူ့အနေနဲ့ကျေးဇူးတင်ကြောင်းနဲ့ယာဒူးအပြောင်းလဲကိုဘယ်နေ့မှလုပ်ဆောင်မယ်ဆိုတာတော့မဆုံးဖြတ်ရသေးကြောင်းစနေနေ့မနေ့အစောပိုင်းမှာသမ္မတထရမ့်ကတွစ်တာလူမှုကွန်ကတဆင့်ရေးသားခဲ့တာပါ။ဗိုလ်ချုပ်ကြီးမီလီဟာတိုက်ပွဲအတွေ့အကြုံရင့်ကျက်တဲ့စစ်တပ်ခေါင်းဆောင်တဦးဖြစ်တဲ့အပြင်လက်ရှိမှာလည်းကြီးတပ်ဦးစီးချုပ်အဖြစ် 2015 ခုနှစ်ခရဲကတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်။အီရန်နဲ့အာဖဂန်နိုင်ငံတွေကတိုက်ပွဲတွေမှာတာဝန်ထမ်းဆောင်ခဲ့မှုတဲ့ဗိုလ်ချုပ်ကြီးမိုင်လီကိုပူတွဲစီဦးစီးချုပ်များရဲ့ဥက္ကဋ္ဌအဖြစ်တာဝန်ပေးအပ်ရေးအတွက်အမေရိကန်အထက်လွှတ်တော်ကအတည်ပြုပေးရမှာဖြစ်ပါတယ်။ရေတပ်ဗိုလ်ချုပ်ကြီးဒေးဗစ်ဂေါ့ဖိုင်းဟာလည်းဒီရာထူးကိုခန့်အပ်ခံရမယ်ဆိုပြီးတစ်ပြေးနေတဲ့အထက်မှာပါဝင်ကြောင်းပင်တဂွန်စစ်ဌာနချုပ်အရာရှိတွေကပြောပါတယ်။ဒါပေမဲ့ဗိုလ်ချုပ်ကြီးမိုင်လီကတော့သမ္မတထရမ့်နဲ့ဆက်ဆံရေးကောင်းမွန်တယ်လို့ဆိုပါတယ်။သမ္မတထရမ့်ကအခုလိုကြေညာလိုက်တဲ့ကိစ္စကိုသူတို့အနေနဲ့သိရှိကြောင်းဗိုလ်ချုပ်ကြီးမတ်မယ်လီအပေါ်သမ္မတကယုံကြည်မှုရှိသလိုသူတို့ကလည်းယုံကြည်မှုအပြည့်အဝရှိပါကြောင်းပင်တဂွန်ပြောခွင့်ရဒုတိယဗိုလ်ချုပ်ကြီးမိုက်အန်ဒရူးစ်ကပြောပါတယ်
။ ယမန်နိုင်ငံရဲ့လူဦးရေရဲ့၃ပုံ၂ပုံဖြစ်တဲ့ယမန်နိုင်ငံသားတန်း20ဟာစစ်ပွဲကြောင့်စာနာရိက္ခအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ယမန်နိုင်ငံပြည်ပခါကကမ္ဘာအဆိုးရွားဆုံးလူသားချင်းစာနာမှုဆိုင်ရာအကျက်တဲဖြစ်တဲ့အကြောင်းစနေနေ့မှာထုတ်ပြန်တဲ့ကုလသမဂ္ဂစာနာရိက္ခနဲ့စိုက်ပျိုးရေးအဖွဲ့အစည်း UNICEF နဲ့ကမ္ဘာစာနာရိက္ခအစီအစဉ် WFP တို့ပူးတွဲကြေညာချက်မှဖော်ပြထားပါတယ်။စာနာရိက္ခဆိုင်ရာကောက်ယူထားတဲ့စစ်တမ်းတစ်ခုအရယမန်နိုင်ငံမှာအငတ်ဘေးဒဏ်ကြုံနေရတဲ့အကြောင်းသတ်မှတ်သင့်မသင့်အဖွဲ့အစည်းတွေကသုံးသပ်သွားမှလည်းဖြစ်ပါတယ်။နိုင်ငံရဲ့လူဦးရေတန်း20ဟာစာနာရိက္ခမလုံလောက်မှုနဲ့ကြုံနေရပြီးတော့လူဦးရေ 15.6 တန်းဟာလည်းနေ့စဉ်အိပ်ယာထားရတဲ့စားစရာမရှိတဲ့အဖြစ်ကိုကြုံနေရတယ်ဆိုပြီးတော့စစ်တမ်းတွေရာသီရတဲ့အကြောင်းအဖွဲ့အစည်းတွေကပြောပါတယ်။ယမန်နိုင်ငံတဝန်အထောက်ပံ့အကူအညီတွေပေးနိုင်ရေးတွန်းမြင့်လှုံ့ဆော်မှုလိုအပ်နေတဲ့အကြောင်း WFP ကြီးကဲ David BC ကပြောပါတယ်။ဒီချိန်တိုင်းဆက်သွားရင်တော့ငတ်မုံမှုကြောင့်မျိုးဆက်တစ်ကလေးငယ်တွေတည်ဆုံပြီးတော့မျိုးဆက်ပြတ်သွားနိုင်တယ်ဆိုပြီးတော့တောင်သူကပြောပါတယ်။စစ်ပွဲကြောင့်အဓိကဖြစ်ရတဲ့ငတ်ဘေးဟာကုန်စင်းတို့အစမတန်တက်သွားတာနဲ့အလုံးလက်မဲ့နှုံများလာတာတွေကအငတ်ဘေးကိုပိုးပြီးတော့ဆွေးရလာစေခဲ့တာပါ။2015ခုနှစ်မတ်လတုန်းကယီမင်ဆိုးရွားကိုထောက်ခံတဲ့ Sorry ဥဆောင်တဲ့ညွန်ပေါင်းအဖွဲ့က Event ထောက်ခံတဲ့ဟူတီသမုံတွေကိုထိုးစစ်ဆင်ခဲ့ပြီးတဲ့နောက်ပိုင်းပြည်ပခါတွေပို့ဆူလာခဲ့ပါတယ်။ဒီစစ်ပွဲကြောင့်အနည်းဆုံးလူပေါင်း 1,000 သေဆုံးရပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကခန့်မှန်းထားပါတယ်။စစ်ပွဲကနိုင်ငံစီးပွားရေးကိုအင်မတန်အထိနာစေပြီးတော့2015ခုနှစ်နဲ့ရှင်စီးပွားရေးက50ရာခိုင်နှုန်းထိကျသွားတဲ့အကြောင်းကမ္ဘာ့ဘယ်စစ်တမ်းကဖော်ပြထားပါတယ်။
UAE American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 0483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ရွက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ UAE American Tan ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနိုင်ငံသီးသီးကတိုက်အင်အားတွေဖျက်သိမ်းခြင်းဟာကမ္ဘာညဉ့်ညံရေးအတွက်အဓိကတော့ချက်ဖြစ်တယ်လို့ဝေးရောက်တိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်းလာမာကစနေနေ့မှာပြောကြားလိုက်ပါတယ်စစ်အင်အားတွေဖျက်သိမ်းနေဆိုတဲ့နေရာမှာလဲနှစ်ဆင့်ရှိကြောင်းနဲ့အဲ့ဒါတွေကတော့စိတ်အတွင်းပိုင်းနဲ့အပြင်ပိုင်းဆိုင်ရာစစ်လက်နက်ပစ္စည်းတွေဖျက်သိမ်းခြင်းဖြစ်ကြောင်းပြောပါတယ်အိန္ဒိယနိုင်ငံနယူးဒယ်လီမြို့မှာကျင်းပတဲ့ကိုကျင်တရားနဲ့ပျော်ရွှင်မှုဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့အခမ်းအနားမှာပြောကြားတဲ့မင်ကုန်းမှာဖုန်တော်ကြီးဒလိုင်းလာမာကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးအဲ့ဒီအခမ်းအနားကိုအိန္ဒိယလက်အောက်ခံဂျမ္မူနဲ့ကက်ရှမီးယားပြည်နယ်အုပ်ချုပ်ရေးမှူးဟောင်းအန်အန်ဗိုရာဝါတက်ရောက်ခဲ့တာပါတိဘက်ဒေသကိုလွတ်လပ်ရေးပေးပါလို့သူ့အနေနဲ့တောင်းဆိုနေခြင်းမဟုတ်ဘဲတိဘက်ယဉ်ကျေးမှုကိုအသေးမှပြုပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ပေးဖို့တောင်းဆိုနေခြင်းဖြစ်ကြောင်းဖုန်တော်ကြီးဒလိုင်းလာမာကပြောပါတယ်တိဘက်ဒေသကိုတရုတ်တို့က1950ခုနှစ်မှာတင်ပိုက်စင်ကငြိမ်းချမ်းသောလွတ်မြောက်ရေးလို့တရုတ်တို့ကအမိပေးခဲ့တာပါတရုတ်ရဲ့နေချက်တင်ပိုက်မှုကိုဆန့်ကျင်အောင်ကြွမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ဒလိုင်းလာမာဟာသူ့ရဲ့နောက်လိုက်တင်တဲ့အတူအိန္ဒိယနိုင်ငံကို1959ခုနှစ်မတ်လမှာထွက်ပြေးတင်ဆောင်ခဲ့ပါတယ်
ဒီကနေ့ဟာပြည်ပဆိုင်ရာအာဂတိလိုက်စားမှုတိုက်ဖြစ်အနေနဲ့ဖြစ်ပါတယ်။အာဂတိလိုက်စားမှုကြောင့်ကမ္ဘာစီးပွားရေးကိုနှစ်စဉ်ဒေါ်လာတန်ပေါင်း 2.6 တန်းနှင်းနာရတဲ့အကြောင်းကုလသမဂ္ဂကထုတ်ပြန်ထားပါတယ်။ဒေါ်လာတန်ပေါင်း 2.6 တန်းဆိုတဲ့ပမာဏကကမ္ဘာအသင်းတွင်ကုန်ထုတ်လုပ်မှုရဲ့900ခန့်နှုန်းထက်ကျော်ပါတယ်။အာဂတိလိုက်စားမှုဟာအတိုင်းဝိုင်းအလုံးရဲ့လူမှုစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုဆုတ်ယုတ်စေတဲ့ပြင်းထန်တဲ့ရာဇဝတ်မှုမြောက်တဲ့အကြောင်းကုလသမဂ္ဂကပြောဆိုထားပါတယ်။တနည်းကိုလက်ငွေအနေနဲ့ဒေါ်လာတန်ပေါင်းတသန်းနှင်းနာရတဲ့အကြောင်းစစ်တမ်းတွေကပေါ်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာဆိုရင်အများပြည်သူဝန်ဆောင်မှုလုပ်ငန်းတွေကိုရနိုင်ဖို့ကမ္ဘာလူဦးရေရဲ့၄ပုံတစ်ပုံကလက်ငွေပေးရတဲ့အကြောင်းကမ္ဘာအာဂတိလိုက်စားမှုတိုင်းထွာရေးအဖွဲ့ရဲ့စစ်တမ်းကပေါ်ပြထားပါတယ်။အမေရိကန်အနေနဲ့လည်းဒီကနေ့မှာကြာရောက်တဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးနေ့အတွက်နိုင်ငံအားလုံးအနေနဲ့အာဂတိလိုက်စားမှုကုလလှုပ်ဆောင်ချက်တွေမှာပါဝင်တဲ့အပြင်အပြည်ပြည်ဆိုင်ရာအာဂတိလိုက်စားမှုတိုက်ဖျက်ရေးတန်ရေးထံချမှတ်လှုပ်ဆောင်ဖို့လည်းတိုက်တွန်းခဲ့ပါတယ်။အာဂတိလိုက်စားမှုဟာရာဇဝတ်မှုနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအားပေးတဲ့အပြင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုနှောက်နှေးစေပြီးတော့နိုင်ငံရဲ့ဥပဒေစိုးမိုးမှုနဲ့ဒီမိုကရေစီကိုလည်းများစွာထိခိုက်နိုင်တဲ့အကြောင်းတောက်ကြနေကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။
ကမ္ဘာတဝန်းကဝင်ဝင်နေတဲ့တန်းပြည်တွေကနေပြပမှာသွားအလုပ်လုပ်ကြသူတွေကကိုတန်းပြည်အသီးသီးကိုပြန်ပို့တဲ့ငွေပမာဏဟာ2018ခုနှစ်အတွင်းသိသိသာသာတိုးမြင့်လာတယ်လို့ကမ္ဘာပံရဲ့ရွှေပြောင်းနေထိုင်မှုနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာအစီအခံသားမှာဖော်ပြထားပါတယ်။ဖွံ့ဖြိုးစနိုင်ငံတွေကိုပြန်ပို့တဲ့ငွေကြေးပမာဏဟာအမေရိကန်ဒေါ်လာ928ဘီလီယံနဲ့ညီမျှတဲ့ တဆယ်တသမာ800ခန့်နှုန်းအထိရှိခဲ့တယ်ဆိုတာမှတ်တမ်းတွေအရသိရှိရကြောင်းကမ္ဘာ့ဘဏ်ကစနေနေ့မှာထုတ်ပြန်တဲ့အစီအစဉ်ခန်းစာမှာဖော်ပြပါတယ်။ဒီကမ္ဘာလုံးတိုင်းတာနဲ့တိုင်းပြည်အသီးသီးကိုပြန်ပို့တဲ့ငွေကြေးပမာဏကတော့ဒေါ်လာ689ဘီလီယံနဲ့ညီမျှတဲ့တဆယ်တသမာ300ခန့်နှုန်းအထိရှိလာမယ်လို့ခန့်မှန်းထားပါတယ်။အိန္ဒိယနိုင်ငံကိုအခုနှစ်တွင်ပြန်ပို့တဲ့ငွေကြေးပမာဏဟာဒေါ်လာ80ဘီလီယံရှိခဲ့တာကြောင့်ဒါဟာကမ္ဘာမှာအများဆုံးငွေပြန်ပို့တဲ့နိုင်ငံအဖြစ်နဲ့ရှိနေပြီးသူ့နောက်မှာတရုတ်၊မက္ကဆီကို၊ဖိလစ်ပိုင်နဲ့အီဂျစ်နိုင်ငံတို့အသီးသီးလိုက်နေကြတယ်လို့ဆိုပါတယ်။ဖြန်းမြငွေပြန်ပို့ကဝန်ဆောင်ရေးဟာဒေါ်လာ200ကိုအမြင့်ဆုံး 6.9 ခန့်နှုန်းအထိရှိတယ်လို့ဆိုပါတယ်
။ PP ဆိုင်ရာအာကသစခန်းအတွက်ကီလိုဂရမ်2500ကျော်လေးတဲ့အားလည်းရာသီလက်ဆောင်ပစ္စည်းတွေကို SpaceX Dragon ကုန်တင်အာကသယာဉ်ကအောင်မြင်စွာပို့ဆောင်ပေးလိုက်ပါပြီ။ဆက်သွယ်ရေးပြတ်တောက်မှုတွေကြောင့်ဒီပို့ဆောင်မှုနှောင့်နှေးခဲ့ရပါသေးတယ်။မဲခင်ပြန်စုဖလော်ရီဒါပြည်နယ်အရှေ့တောင်ဘက် Cape Canaveral ကနေပြီးတော့လွှတ်တင်ပြီးတော့3ရက်ကြာမှာတော့ဂျိုပတ်လန်စခန်းပေါ်ကို Dragon ရင်ရောက်သွားပြီးတော့ဒီလိုအောင်မြင်ရောက်နိုင်ဖို့နှစ်ကြိမ်ကြိုးပမ်းခဲ့ရတာပါ။အာကာသစခန်းအတွက်ဆက်သွယ်ရေးကိုရက်တွေချိုးယွင်းမှုတွေဖြစ်ခဲ့တာကြောင့်ပထမအချိန်မှာအောင်မြင်ခဲ့တာဆိုပြီးတော့ American အာကာသစူးစမ်းလေ့လာရေး Agency NASA ကနေပြီးတော့ပြောဆိုခဲ့ပါတယ်
တင်ရင်းရီမနဲ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကုဇော်ဝင်းလှိုင်နဲ့မတ်ဤတန်းစင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်သွားပါမယ်မြန်မာနိုင်ငံကစီအေပတိပခကြုံရတဲ့ကချင်ပြည်နယ်ကအမျိုးသမီးနဲ့မိန်းကလေးငယ်တွေဟာအိန္ဒိချင်းတရုတ်နိုင်ငံထဲမှာဇနီးမယားအဖြစ်အတင်းကျပ်လက်ထပ်ခိုင်းတာတွေရှိနေတဲ့အကြောင်းအမေရိကန်ပြည်ထောင်စုကသုတေသနလေ့လာချက်အစ်စ်တစ်ခုကဖော်ပြလိုက်ပါတယ်ဒီပြဿနာကိုဖြေရှင်းဖို့ဒေတာတွေမှာငင်းငင်းရေးဖွံ့ဖြိုးမှုတွေလိုအပ်နေကြောင်းအစိုးရခန်းစားကတိုက်တွန်းပါတယ် AFP သတင်းဆောင်းပါးကိုအခြေခံပြီးကိုအောင်လင်ဦးကပြောပြမှာပါ
American ပြည်ထောင်စု John Hopkins Bloomberg တက်သူလူလူကျန်းမာရေးဌာနရဲ့သုတေသနလေ့လာချက်အရတရုတ်နိုင်ငံမှာဇနီးမယားဖြစ်အတင်းကျပ်ဘေးစပ်ခံရတဲ့မြန်မာနိုင်ငံကအမျိုးသမီးခန့်မှန်းခြေ 9,500 ထိရှိကြောင်းဖော်ပြထားပါတယ်တရင်တော်ကလေးတယောက်သာယူခွင့်ပြုတဲ့မူဝါဒချမှတ်ထားတဲ့တရုတ်နိုင်ငံမှာအမျိုးသားဥယျာဉ်ထဲအမျိုးသမီးဥယျာဉ်က33သန်းလောက်ရောင်းနေတဲ့အတွက်လိုအပ်ချက်ကိုဖြည့်ဆည်းဖို့ဒေသတွင်းကမြန်မာ၊လာအို၊ကမ္ဘောဒီးယားတို့လိုနိုင်ငံတွေကချွတ်တဲ့သူအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုတရုတ်နိုင်ငံသားတွေကငွေပေးပေါင်းသင်းနေကြတာလို့လည်းစီရင်ခန်းစာပြုစုသူ W. Cotland Robinson ကပြောပါတယ
်။ The high male female sex ratio imbalance so there's roughly about 120 men per 100 women so that means roughly 20% of the men don't have a partner.
ဂျာမာ調査မညီများမှုကကြီးမားလွန်ပါတယ်။အကြမ်းမြင့်ပြောရမယ်ဆိုရင်အမျိုးသား120မှာအမျိုးသမီး100လောက်ပဲရှိနေတဲ့အတွက်ရေဘူးကအမျိုးသား20ရာခိုင်နှုန်းလောက်ကတွဲစရာမရှိဖြစ်နေပါတယ်။တရုတ်သတို့သမီးမရနိုင်သလိုဆင်းရဲပြီးအသက်လည်းကြီးကျေးလက်မှလည်းနေတဲ့ဆိုရင်အခွင့်အလမ်းကပိုပြီးတော့တောင်နေပါတယ်
။ဆင်းရဲချက်တဲမှုပရိပကတ်တွေနဲ့စီပေးတံကတင်းရှောင်ကြရတဲ့မြန်မာနိုင်ငံကအမျိုးသမီးတွေဟာဆိုရင်လေတရုတ်နိုင်ငံကအိမ်တောင်ဘက်ကိုရောက်ဖို့မလွယ်တဲ့သူတွေအတွက်အထူးကဈေးကွက်တစ်ခုလိုဖြစ်လာနေတာပါ။
Well, we found under our estimation that several tens of thousands have returned over the last 5 years.
ကျွန်တော်တို့ခန့်မှန်းချက်ရလွန်ခဲ့တဲ့9နှစ်အတွင်းပြန်လာကြသူရေတွက်ဟာထောင်ပေါင်းချီရှိနေပါတယ်။ဒါကြောင့်လည်းနေဆက်ဖြတ်ကျော်ကူးတန်းနေတဲ့ရေတွက်ဟာအင်မတန်ကိုကြီးမားတယ်လို့ယူဆနိုင်ပါတယ်။တစ်နှစ်တစ်နှစ်ကိုထောင်ပေါင်းချီရှိနေပြီးအများစုကလည်းအထောက်အထားမရှိကြပါဘူး။
လူမောင်ခိုးတွေပွဲစားတွေရဲ့ဆွဲဆောင်မှုတွေတစ်ခါတည်းမှာမိသားစုနဲ့ရွာလူကြီးတွေကအတင်းအကျပ်လက်ထပ်ခိုင်းတာတွေကြောင့်အမျိုးသမီးတွေရဲ့စမ်းသပ်မပါဘဲပေါင်းသင်းရတာတွေရှိနေတယ်လို့လည်းအစိုးရခန်းစာကဖော်ပြထားပါတယ်။တန်နာဒေသကအမျိုးသမီးတွေအနေနဲ့တရားဝင်ထောက်ထားမရှိကြတဲ့အတွက်ဥပဒေနဲ့အညီအကာအကွယ်မရနိုင်တဲ့အဖြစ်မျိုးနဲ့လည်းရင်ဆိုင်နေကြရတာပါ။ဒီလိုထောင်ထောင်ချီတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေရင်ဆိုင်နေရတဲ့ပြဿနာကိုဖြေရှင်းနိုင်မှုကတော့လက်နက်ကင်ပရိပခတ်တွေအဆုံးသတ်ဖို့နဲ့နိုင်ငံသားအခွင့်အရေးအကာအကွယ်ပေးနိုင်မှုလိုတယ်လို့လည်းအစိုးရခန်းစာပြုစုသူရောဘင်ဆန်ကပြောပါတယ်
။ It's the ongoing conflict and lack of nationality documents in Kachin State and Northern Shan State.
Kachin ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြည်ပခါတွေရှိနေတဲ့ဖြစ်ပြီးနိုင်ငံသားထောက်ထားဆောင်ရွက်စာတမ်းတွေလည်းပြည်ပစုံစုံမရှိကြပါဘူး။ပြဿနာကိုဖြေရှင်းဖို့ဆိုရင်တော့ဒီဒေသတွေမှာငြိမ်းချမ်းရေးရအောင်လုပ်ပြီးမြန်မာနိုင်ငံသားတွေဖြစ်ကြတဲ့ဒေသခံတွေအတွက်မျိုးသားမပုံတင်တွေစနစ်ကျထုတ်ပေးပြီးတော့သူတို့အခွင့်အရေးကိုခံစား권ရအောင်လုပ်ဖို့လိုပါတယ်
။တရုတ်နိုင်ငံကနေပြန်လာသူတွေနဲ့ထွက်ပြေးလာသူတွေအပြင်တရုတ်နိုင်ငံမှာရှိနေစေမြန်မာနိုင်ငံကအမျိုးသမီးတွေကိုစုံစမ်းမေးမြန်းပြုစုထားတဲ့အစီရင်ခံစာထဲမှာတော့အမျိုးသမီးတွေကိုအတင်းအကျပ်တားသမီးယူခိုင်းတာတွေရှိကြောင်းလည်းဖော်ပြထားပါတယ်။စီရင်ခံစာအတွက်မေးမြန်းခဲ့သူအမျိုးသမီးတူဟာဆိုရင်လည်းသုံးချိန်တိုင်တိုင်ဇနီးမယားအဖြစ်ရောင်းစားခံခဲ့ရပြီးသုံးချိန်စလုံးမှာအတင်းအကျပ်ကလေးမွေးခိုင်းခဲ့တယ်လို့လည်းဆိုပါတယ်။ တရုတ်နိုင်ငံသားတွေကိုဇနီးမယားဖြစ်ရောင်းစားခံရသူတွေထဲမှာတော့အသက်ငယ်လေးဈေးကောင်းရလေဖြစ်ပြီးအမေရိကန်ဒေါ်လာ1000ကနေ1000ခွဲလောက်ထိပေးရလေရှိတာကိုလည်းလေ့လာသူတွေတွေ့ရှိထားကြပါတယ်ခင်ဗျာ
ကိုအောင်လင်းပြောပြသွားတာပါအခုလိုမျိုးကချင်မျိုးသမီးတွေဒီခြားနိုင်ငံတွေမှာအတင်းအကျပ်ဇနီးမယားအဖြစ်ဟလာအလုတ်ခံနေရတဲ့အချိန်မှာပဲထိုင်းနိုင်ငံထဲမှာတော့မြန်မာအလုပ်သမားတွေဖန်စီခံနေရပါတယ်ထိုင်းနိုင်ငံချွန်ဘူရီခဲပတရားမြို့တောင်ပိုင်းကနိုင်ငံသားအများဆုံးနေထိုင်တဲ့နေရာတွေကိုဒီဇင်ဘာ9ရက်နေ့ကထိုင်းရဲနဲ့လာဝကကဝင်ရောက်ဖန်စီရမှာမြန်မာလာအိုကမ်ဘောဒီးယားနိုင်ငံသား60နီးပါးအဖမ်းခံရပါတယ်အချိန်ဒီအကျိုးကြောင့်ကိုတော့မအေးမှရှင်းပြပါအောင်ဗျာ
ဖန်စီခံရသူတွေကတော့အလုတ်လုတ်ခွင့်ပါမစ်လုပ်ရမယ့်နေရာနဲ့အလုတ်ကင်လွဲနေကြသူတွေဖြစ်တယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုပြီးအထောက်အထားမရှိဗီဇာတက်တန်းကျော်လွန်တာတွေလည်းပါဝင်တာပါတရားမဝင်ခိုးဝင်လာသူတွေကိုတော့သူတို့တွေကိုဘယ်သူတွေကခေါ်လာတယ်လဲဆိုတာဆက်လက်စုံစမ်းစစ်ဆေးနေတယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်တရားမဝင်နိုင်ငံသားတွေဖမ်းဆီးခံရတာနဲ့ပတ်သက်လို့ရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောပါတယ
်ထိုင်းနိုင်ငံကိုရောက်လာကြတဲ့နိုင်ငံတကာအသီးသီးရောက်လာတဲ့ဟိုနိုင်ငံသားတွေကတချို့ကဟိုတိုးလေးပြည်သားနဲ့လာတယ်လာရင်လည်းစီးပွားရေးလေးတွေသူတို့ကိုအဲတရားမဝင်လောက်ကိုင်းနေတာပေါ့ဟိုဘာတွေရောက်နေတာရောက်နေအဲ့လိုမျိုးလောက်ကိုင်းနိုင်ရှိသလိုအချို့ကျလို့ဟိုတပတ်တဲ့ဒိဋ္ဌတ်အပူဇာတက်တန်းကျော်လို့မခိုးဖို့ပြင်းနေကြရတာရှိတယ်အဲ့ဒါမျိုးတွေချက်ပြီးပေါ်ထုတ်နေတာပါအဲ့တော့ထိုင်းနိုင်ငံရဲ့ဟိုတက်ကက်ကတော့ပြည်မူဝါဒအတိုင်းထိုင်းနိုင်ငံမှာဟိုစစ်ပြောင်းလို့ဒီမှာဟိုဖြစ်ဖြစ်နိုင်ငံသားတွေရောဖြစ်ဖြစ်တရားမဝင်နေထိုင်မှုတွေလုံးဝဆင်းဆင်းပတ်ပြောင်းလို့လောက်ကိုင်းမယ်ဆိုတဲ့ဥဒိစ္စကိုဖော်ဆောင်နေရဖြစ်ပါတယ်ခင်ဗျာ
ပတရားမြို့ဟာနိုင်ငံသားသားခီးသွားတွေအများဆုံးအလဲပတ်လာတဲ့နေရာဖြစ်ပြီးအခုလိုမျိုးဒီဇင်ဘာလမှာဆိုရင်ကဘာလက်ခီးသွားတွေအများဆုံးလာရောက်အပန်းဖြေကြတဲ့နေရာလည်းဖြစ်ပါတယ်။အဲ့ဒီအချိန်မှာနိုင်ငံသားသားတွေအတွက်ဈေးရောင်းကြတဲ့ရွှေပြောင်းလုပ်သမားတွေလည်းအများကြီးရှိနေတာပါ။ဒီဇင်ဘာလ9ရက်နေ့ကတော့နိုင်ငံသားသားလုပ်သမားအများပြားနေထိုင်နေကြတဲ့အခန်းတွဲတွေကိုရဲနဲ့လာဝကအရာရှိတွေကဝင်ရောက်ဖမ်းဆီးကြရမှာမြန်မာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံသား59ဦးဖမ်းဆီးခံခဲ့ရပါတယ်ထိုင်းနိုင်ငံအနေနဲ့တရားမဝင်နိုင်ငံသားတွေကင်းစင်ရေးစီမံချက်နဲ့ဂျွန်လကနေစတင်ပြီးအဖမ်းဆီးတွေဇက်တိုက်လုပ်လာခဲ့တာဖြစ်ပါတယ်ရှင
်ထိုင်းခြေဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ် VOA အမေရိကန်တန်ကတနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်မနေ့6နိုင်ခွဲနောက်ပိုင်းမှာကျွန်တော်စနေညကထုတ်လွှင့်ခဲ့တဲ့ VOA ဒိုင်းအိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နှားဆင်ရဖို့ရှိပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ကိုတင်ဆက်ခြင်းပါတယ်ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာပြည်ရဲ့စီးပွားရေးနဲ့ငြိမ်းချမ်းရေးကိစ္စတွေမှာတရုတ်ပါဝင်မှုတိုးပွားလာပုံကိုဦးအောင်ခင်ကသုံးသပ်ပြီးတော့တင်ပြထားပါတယ်
ကျူယူနန်ဂျီနန်ဒန်ဝေးပိုင်လိုက်တရားစတာထုတ်ယူရင်းနဲ့အခြားစီးပွားရေးလုပ်ငန်းတွေမှာတရုတ်အရင်းအနှီးဟာအများဆုံးဖြစ်နေပါတယ်တရုတ်မြန်မာစီးပွားရေးဈေးညံနဲ့ရန်ဝင်းလမ်းကြောင်းစီမံကိန်းတွေကိုအကောင့်တွေပေါ်တဲ့အခါတရုတ်ရဲ့ယင်းနီးမှုဟာပိုမိုများပါးလာပွေရှိပါတယ်တရုတ်အရင်းအနှီးများတွေလေယူနန်မြန်မာနယ်စပ်ဒေသတည်ငြိမ်ရေးဟာလည်းတရုတ်အတွက်အရေးကြီးလေလေဖြစ်ပါတယ်ဒါကြောင့်လည်းအပြစ်အခရပ်သေးရေးလက်မှတ်မထိုးရသေးတဲ့နယ်စပ်အခြေစိုက်တိုင်းနာတပ်ဖွဲ့ကနပွဲနေပြည်တော်မှာကျင်းပတဲ့ငြိမ်းချမ်းရေးညီလာက27ရာစုပင်လုံကိုတက်နိုင်အောင်တရုတ်ကကြားဝင်ဆောင်ရွက်ပေးပါတယ်။တွာလာရင်းနဲ့လုံခြုံရေးကိုတရုတ်ကတာဝန်ယူတဲ့အတွက်မြောက်ပိုင်းမဟာမိတ်အဖွဲ့ဟာကုမင်ကနေပြည်တော်ကိုအထူးလေရင်နဲ့တွာပါတယ်။ဝမိုင်းလာကိုကမြောက်ပိုင်းရှာကချင်းတာအင်းနဲ့ရခိုင်တပ်ပအဝင်တဲ့မဟာမိတ်အဖွဲ့တွေဇူလိုင်ညီလာကတက်နိုင်တာဟာတရုတ်ရဲ့တင်ရှားတဲ့သံရွက်ချက်တစ်ခုဖြစ်ပါလေ။ဗမာအစိုးရနဲ့ရောနေသက်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်နဲ့ရောဆက်ဆံရေးအစဉ်ပြေဖို့တရုတ်ကအဓိကဦးစားပေးနေပုံရပါတယ်
။တမရဦးသိန်းစိန်လက်ထက်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာလေးလာသူအဆင့်လောက်မှပါဝင်ခဲ့တဲ့တရုတ်ဟာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဆွေးနွေးပွဲတက်နိုင်အောင်ကူညီထောက်ပံ့သူဖြစ်လာပါတယ်။ငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်ပါဝင်မှုတဖြည်းဖြည်းကျယ်ပြန့်လာတာနဲ့အတူဩဇာအရှိန်ဝါလဲတက်လာတယ်လို့ခန့်မှန်းကြပါတယ်။ဝါကိုကန့်မိုင်းလာစတဲ့တပ်ဖွဲ့တွေကိုရောအစိုးရတပ်ကိုရောလက်နက်ပစ္စည်းထောက်ပံ့နေတာတရုတ်ဖြစ်ပါတယ်။ညဉ့်ညံရင်ဖြစ်စဉ်မှာမြန်မာတရုတ်နဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့စတဲ့အကျိုးစီးပွား၃ခုပါဝင်နေလို့အပြင်လူကိုတရုတ်ကလက်မခံပါဘူး။2013ရောက်မှကုလသမဂ္ဂကိုလေးလာသူအဖြစ်လက်ခံပါတယ်။ကချင်ပဋိပက္ခနဲ့ပတ်သက်ပြီးတရုတ်သဘောထားဟာရှုပ်ထွေးလွန်းတယ်လို့ဝေဖန်ကြပါတယ်
။တ တချင်းအရေးမှာနိုင်ငံခြားအဖွဲ့အစည်းတွေပါဝင်ပတ်သက်လာမှာကိုတရုတ်ကအလွန်စိုးရိမ်နေပုံရပါတယ်စစ်ဘေးဒုက္ခတွေကိုကူညီဆောင်ရွက်တဲ့ကုလသမဂ္ဂနဲ့အပြည်ပြည်ဆိုင်ရာအဖွဲ့တွေမြန်မာယူနန်နေစပ်အထိလာခွင့်မပြုဘူးမြန်မာအာဏာပိုင်နဲ့တိုင်းမှာတပ်ဖွဲ့တွေကိုတရုတ်ကတိုက်တွန်းထားကြောင်းလွန်ခဲ့တဲ့ဩဂုတ်လထုတ် 45 rights အဖွဲ့ရဲ့စာရမ်းမှာဖော်ပြပါတယ်စစ်ဘေးဒုက္ခတွေကချင်းအရတာတသိန်းကျော်ကိုလူသားချင်းသာနာထောက်ထားတဲ့အကူအညီမပေးနိုင်အောင်ဟန်တာသူတွေဟာဗမာအစိုးရတပ်ဗမာအစိုးရနဲ့တရုတ်အာဏာပိုင်ဖြစ်တယ်လို့ဆိုပါတယ်အစိုးရထိန်းချုပ်တဲ့ဒေသကဒုက္ခတွေစခန်းကိုတွားရောက်ကူညီဖို့ကေဇေးအဖွဲ့တွေကတနည်းအတွင်းအချိန်900ကျော်လျှောက်ထားပြီးမြင်900ခန့်လုံးသာခွင့်ပြုပါတယ်တဲ့
ကေဇေးလုပ်ငန်းကိုတရုတ်နယ်စပ်မှာအတိအမှန်မပြုတ်တဲ့အတွက် KIA ထိန်းချုပ်တဲ့ဒေသကိုတရုတ်ဘက်ကတဆင့်သွားရင်အချိန်မရွေးအဖမ်းခံနိုင်ရတယ်လို့ဆိုပါတယ်ကချင်ဒုက္ခသည်နဲ့ပတ်သက်လာရင်မြန်မာနဲ့တရုတ်သဘောထားချင်းတူတယ်လို့ကချင်ကယ်ဆယ်ရေးအဖွဲ့ကယူဆပါတယ် KIO ကချင်လူမျိုးရေးအဖွဲ့ရဲ့ဌာနချုပ်ဟာတရုတ်မြန်မာနယ်စပ်ပေါ်ကလိုင်ဇာမြို့မှာအခြေစိုက်ပါတယ်လိုင်ဇာမြို့တဝက်ဟာတရုတ်ပြည်ဖြစ်ပြီးယူနန်မှာကချင်ကိုဂျင်းဖော်လို့ခေါ်ပါတယ်ဒါကြောင့်တရုတ်အစိုးရကန်တွယ်ရခက်ခဲတဲ့ပြဿနာတွေထဲမှာကချင်ကိစ္စဟာရှေ့တန်းကပါဝင်နေပါတယ်။တယန်ဇာတထုတ်ယူမှုကြောင့်ချမ်းသာလာတဲ့ယူနန်သားတွေဟာကချင်ပြည်နယ်တစ်ခုလုံးဗမာအစိုးရတပ်လက်အောက်ရောက်သွားမှာကိုမလိုလားကြောင်းသိရပါတယ်
။ဒါပေမဲ့ကချင်ပြည်နယ်မတီးမငိမ့်ဖြစ်နေရင်တရုတ်အစိုးရစီးပွားရေးဇင်းကြံစီမံကိန်းကိုအကောင့်အထည်ဖော်ရမှာအခက်အခဲအများကြီးတွေ့နိုင်ပါလေ။မြန်မာအစိုးရရောကချင်ကောင်းဆောင်ပိုင်းကိုရောအစဉ်ပြေအောင်ဆက်ဆံပြီးမိမိအကျိုးစီးပွားမြင့်တင်ဖို့တရုတ်အစိုးရရည်ရွယ်နေပုံရပါတယ်။ဒါကြောင့်တရုတ်ဖို့ကတော့တပြည်လုံးအပြည့်အခက်ရဆဲရေးမလိုပါဘူး။အရင်လိုနှစ်ဦးနှစ်ဖက်အပြည့်အခက်ရဆဲနိုင်ရင်လုံလောက်ပြီးလို့ယူဆပုံရပါတယ်။မြောက်ပိုင်းမဟာမိတ်ဟာတရုတ်အာမခံချင်းနဲ့အပြည့်အခက်ရဆဲနိုင်မလားဆိုတာစောင့်ကြည့်ရပါလိမ့်မယ်။ရဝင်းလမ်းကြောင်းနဲ့နိုင်ငံစီးပွားရေးဇင်းကြံအတွက်အခြေခံအဆောက်အအုံတည်ဆောက်ဖို့မြန်မာပြည်မြောက်ပိုင်းမှာပြည်ငင်းအေးချမ်းဖို့လိုပါတယ်။ဒါကြောင့်လည်းငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာကျင်းပနိုင်အောင်တရုတ်ကထောက်ခံအားပေးနေတာဖြစ်ပါတယ်ဒီတော့အတွင်းလုတ်เสียရှိတာကိုဆက်လုတ်ဖို့ဒါတရုတ်ကအာရုံစိုက်နေပုံရပါတယ်မူဆယ်မန္တလေးအမြန်ရခိုင်လမ်းဖောက်ဖို့အတွက်လေးလာရေးလုတ်ဖို့မြန်မာတရုတ်အစိုးရအောက်တိုဘာလကသဘောတူလိုက်တာကိုကြည့်ရင်တရုတ်ဟာတစ်ခုပြီးတစ်ခုမလုတ်ပဲအားလုံးကိုတပြိုင်တည်းလုတ်ဖို့ကြိုးပမ်းနေတာသင်ရှားပါလိမ့်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုအခုတော့ဒေါ်လာလာတန်းကပို့ချမှာဖြစ်ပါတယ
်။ဒီသတင်းပါ English American Style Ganda မှာမြန်မာသတင်းလောကမှာတုံ့နှုံနေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
An olive branch.
ဖြစ်ပါတယ်။ Salung bang ga ANN တကူ OLIVE olive BRANCH an olive branch ga တန်လွင်ပြင်အခဲလို့လုံောက်ဒိဗေရပါတယ်။ Sheik Creek ခေတုံးကတန်လွင်ကဲ့နဲ့လုတ်တဲ့ပန်းကုံကိုခေါင်းပေါ်မှာတရဖူဖြစ်အမျိုးသမီးတွေဆောင်းနေရှိသလို Olympic အကစားပွဲတွေမှာအနိုင်ရသူတွေကိုစုချီးမြှင့်တဲ့အခါမှာတန်လွင်ကဲ့နဲ့လှုပ်ထားတဲ့တရဖူကိုစုချီးမြှင့်နေရှိပါတယ်။တန်လွင်ကဲ့ကိုရောမအင်ပါယာခင်မာတော့ငင်းချိုင်းကြီးကမ်းလှမ်းတဲ့တင်ကေတဖြစ်သုံးလာခဲ့ပါတယ်။ဂျိုးပြူတကောင်ကတန်လွင်ကဲ့ကိုချီထားတဲ့တင်ကေတကတော့ရှေးဦးခရိယံအနုပညာကနေဆင်းသက်လာပြီး၁၈ရာစုဗြိတိန်နဲ့အမေရိကန်တို့မှာတော့ဒါကိုငင်းချိုင်းကြီးတင်ကေတဖြစ်အသုံးပြုလာပါတယ်။ဒါကြောင့် An Olive Branch ရဲ့ idiom အဓိပ္ပာယ်ကရင်ကြံရေးညလုံးမုံထမှုစိတ်တွေကိုပြင်းရင်းရေးမနှစ်မြို့မှုမချေနှံ့မှုကိုဘေးဖယ်ထားပြီးပြန်လေရင်ကြားစီရေးကိုကန်လန်တာအတိတ်ကအာဃာတတွေကိုတင်ပုံးချေတာဖြစ်ပါတယ်ဒီအသွင်ကို November 30ရက်နေ့ကကွယ်လွန်ခဲ့တဲ့ American ရဲ့40ဦးမြောက်သမ္မတ George H.W. Bush တွေ Washington DC ရှိခရီးယံဘုရားကျောင်းတော်မှာကျင်းပခဲ့တဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုလက်ရှိသမ္မတ Donald Trump တရုတ်ဖို့ကွယ်လွန်သူသမ္မတရဲ့ကျန်ရည်သူမိသားစုကဖိတ်ကြားခဲ့တဲ့အတွက် Washington Post သတင်းစာကြီးက A final journey to DC marked by an olive branch DC ကိုနောက်ဆုံးသွားတဲ့ခီးကိုချစ်ကြည်ရေးကမ်းလှမ်းမှုနဲ့အထိတ်မှပြုခဲ့တယ်လို့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ် အကြောင်းကတော့သမ္မတထရမ့်ရဲ့လှုပ်ဆောင်ချက်တွေကိုသမ္မတဘုရှ်မိသားစုကမနစ်သက်ခဲ့လို့ခတ်ခွာခွာနေကြပြီးမယ်လေသူ့ရဲ့နောက်ဆုံးခီးပစ်တဲ့နိုင်ငံတော်ဇာပနအခမ်းအနားကိုတော့ကြည်အေးမှုနဲ့သမ္မတထရမ့်ကိုဖိတ်ကြားခဲ့လို့ဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
The government held out an olive branch to armed groups and agreed to hold ceasefire talks
အစိုးရကလက်နက်ကိုင်တပ်ဖွဲ့တွေကိုငြိမ်းချမ်းရေးကဏ္ဍပြီးအပြစ်ရဆွေးနွေးဖို့သဘောတူခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The government held out an olive branch to armed groups and agreed to hold ceasefire talks.
ကုဆလေကျင်ပြပေးမယ် idiom အသုံးကတော့
keep your cool.
ဖြစ်ပါတယ်စာလုံးပေါင်းက keep keep ကထားတာ your cool your cool ကသင်ရဲ့အေးဆေးမှုဖြစ်ပြီးစစုထုံးရဲ့တိုက်ရိုက်အသေးပဲကသင်ရဲ့အေးဆေးမှုကိုဆက်ထိန်းထားပါဖြစ်ပါတယ် idiom ဆိုရဲ့တော့ဘာအသေးပဲကတော့အခက်အခဲပြဿနာတွေကိုစိတ်ကိုအေးအေးထားပြီးကင်တွေဖြေရှင်းတာဒေါသထွက်စရာဖြစ်တောင်မှတည်တည်ငြိမ်ငြိမ်အိန္ဒိယရရနဲ့ရင်ဆိုင်ဖြေရှင်းတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးကိုကွယ်လွန်သူသမ္မတဘုရှ်နဲ့ပတ်သက်လို့သူသမ္မတတန်း1989နဲ့93ခုနှစ်အတွင်းစစ်အခေကာလဆိုဗီယက်ယူနီယံကြီးပြိုကွဲမှုဗာလန်တိုင်းကြီးဖြိုချမှုကူဝိတ်ကိုအီရတ်အာနာရှင်ဆာရမ်ဟူစိန်ဝင်သိမ်းခဲ့လို့ညွန်ပေါင်းတပ်ဖွဲ့တွေစစ်စင်ရေးကိုဥဆောင်နိုင်ခဲ့မှုစသဖြင့်ကမ္ဘာနိုင်ငံရေးမြင့်ကွင်းတွေမှာအပြောင်းအလဲကြီးတွေကိုရင်ဆိုင်ရမှာသမ္မတဘုရှ်ကအေးစေးတည်ငြိမ်မှုရှိခဲ့တယ်ဆိုပြီး Washington Post သတင်းစာကြီးကပဲ Bush kept his cool as the world caught fire ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီလိုနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John's comments were very insulting butMary managed to keep her cool.
John ပြောဆိုမှုတွေကတိတ်ကိုရိုင်းဆိုင်ခဲ့ပေမဲ့ Mary ကတော့အေးအေးဆေးဆေးအိမ်ဒီနဲ့တုံ့ပြန်နိုင်ခဲ့တယ်လို့ဒီပေရပါတယ်။ဥမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ John's comments were very insulting, but Mary managed to keep her cool.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
not off the table.
ဖြစ်ပါတယ်စာလုံးပေါင်းက NOT NOT OFF OFF NOT OFF ကအပေါ်မှာပဲရှိနေသေးတာဘေးမဖယ်ဖြစ်သေးတာအောက်ကိုမကျသေးတာဖြစ်ပြီး THE THE TABLE THE TABLE ကဇပွဲဖြစ်ပါတယ်ဇကုချုံရဲ့တရိုက်ဒီဘေးကဇပွဲပေါ်ကဖယ်မပြစ်သေးတာဖြစ်ပါတယ် TABLE ကတော့ဒီနေရာမှာဆွေးနွေးပွဲကိုကိုစားပြုတဲ့အတွက်ဒီအသုံးရဲ့ idiom အသေးပဲကတော့ဆွေးနွေးမှုတွေမှာထည့်ပြီးစဉ်းစားပေးနိုင်မဲ့အခြေအနေရှိတာအလားလားရှိတာကိုဆလိုပါတယ်။တနည်းတော့တခုခုကိုလှုပ်ပေးနိုင်မဲ့လမ်းကိုဖွင့်ထားတာဖြစ်ပါတယ်။ဒီအသုံးကိုသမ္မတထရမ့်ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရေးမန်နေဂျာဟောင်းပေါ်လ်မန်နဖော့တ်ကရုရှားအင်ချမ်ပီကိစ္စနဲ့ပတ်သက်လို့သူလိန်လည်ခဲ့တဲ့ဆိုတဲ့အကြောင်းဖြောင့်ကျေပေးခဲ့တဲ့အတွက်သူကိုအရေးယူဖို့အခြေအနေရှိရမှာသမ္မတထရမ့်ကသူ့ရဲ့လုပ်ပိုင်ခွင့်အရလူကြီးချမ်းသာခွင့်ပေးဖို့စဉ်းစားပေးနိုင်တယ်လို့ပြောခဲ့တဲ့အတွက်ကြောင့် Fox News ကထရမ့်မန်နဖော့တ် pardonNot off the table. ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The government said that no option on the peace deal was off the table.
ညီငယ်ကြီးရရှိဖို့နီလာမှန်သမျှကိုလက်ခံဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့အစိုးရကပြောခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
The government said that no option on the peace deal was off the table.
ဒီတွင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
an olive branch, keep your cool, not off the table.
ဒီဖြစ်ကြပါတယ်။နောက်တွင်ပါကုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
။လလလာတန်စီစဉ်ပို့ချတဲ့ American Indian တို့အင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရတာပါဒီလိုအင်္ဂလိပ်သင်ခန်းစာကို VOA မြန်မာပိုင်းကထုတ်လွှင့်တဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာလည်းအပတ်စဉ်တင်ဆက်ပေးနေတာမို့စောင့်မျှော်ရှုစားနေပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့က5ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ရဲ့တင်းငွေနေမနေ့ကင်းအစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနူမီတာ32 kHz 9335လိုင်းနူမီတာ40 kHz 9483ညလိုင်းနူမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190တို့အပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စနေညကဆွေးနွေးကြတဲ့ VOA တိုင်းရိုက်လေလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်မနက်ဖြန်ဒီဇင်ဘာ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာလူ့အခွင့်အရေးပေါ်ဆောင်မှုတွေဘလောက်ထိခီးပေါက်နေပါပြီလဲဆိုတဲ့အပေါ်သုံးသပ်သူတွေနဲ့ဒီသောရရှင်ရဲ့အမြင်မျိုးမျိုးကိုကိုအောင်လွင်ဦးကစီစဉ်တင်ဆက်ဆွေးနွေးထားပါတယ
်။မင်္ဂလာပါခင်ဗျာ။ဒီနေ့တည်းရဲ့လေလိုင်းစီစဉ်မှာတော့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါ။လာမယ့်တနင်္လာနေ့ဒီဇင်ဘာ10ရက်နေ့ဟာဆိုရင်နိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ်လို့လူ့အခွင့်အရေးကြီးညာဇာတ်ရမ်း290ပြည်လည်းဖြစ်ပါတယ်။ဆိုတော့ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အရသာအစိုးရလက်ထက်မြန်မာနိုင်ငံမှာလူ့အခွင့်အရေးကိုကာကွယ်ပေးနိုင်အောင်ဘလောက်ထိစွန့်ဆောင်နိုင်ခဲ့ပြီးပါပြီလဲ။နောက်ဒီမိုကရေစီထွန်းကားရေးမှာဘလို့လူတွေဘလို့အရာမျိုးတွေကဟန်တားဖြစ်နေပါလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ပြည်နိုင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတချို့လည်းလေလိုင်းမှာရောက်နေပါပြီ။ကျွန်တော်ပြည်နိုင်ဆွေးနွေးဖို့အတွက်ကိုလူခွင့်ရရှင်းနေဖြစ်တဲ့ဦးသိန်းတန်းဦးနောက်ကြားမှဒန်းတူညီမရဲ့ခွင့်ရကဒါရိုက်တာမမေစပယ်ဖြူနောက်သတင်းစာဆရာဦးတီယာသွေးတို့ဖိတ်ခေါ်ထားတာရှိပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အသုံးသက်ချက်တချို့ကိုအရင်ကြားချင်ပါတယ်။ဆိုတော့ဒီမမေစပယ်ဖြူပဲအရင်ဆွေးနွေးပြပါအောင်ခင်ဗျမြန်မာနိုင်ငံရဲ့ဒီလူခွင့်ရအစင်တန်းကလက်တလောသုံးသက်ကြည့်မယ်ဆိုရင်ဘယ်အဆင့်မှာရောက်နေရလို့သုံးသက်လို့ရမလဲ။ဟိုရှေ့ကိုတိုးနေလားနောက်ပြန်ဆုတ်နေလားရက်တက်နေသလားရုပ်ရသုံးသက်ပေးပါအောင်ခင်ဗျ။
ဟုတ်ကဲ့ကျမတို့ဒီလူခွင့်ရေးနဲ့ပတ်သက်ပြီးတော့တိုင်းတာတဲ့ညှိုးကိလေးတွေအများကြီးရှိပါတယ်ပေါ့နော်အဲ့တော့ဟိုတမ်းမဲ့လေသိတာမြင်တာလွယ်တဲ့ညှိုးကိလေးတွေကနေလည်းစပြီးကြောကြည့်ရအောင်ပေါ့နော်အထူးသဖြင့်တော့ဒီသတင်းမီဒီယာလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေဟာဒီအခြေခံလူခွင့်ရေးထဲမှာကျမတို့ကအရေးကြီးတဲ့အချက်တွေဖြစ်ပါတယ်အဲ့တော့လူခွင့်ရေးနဲ့အခြေအနေကိုကျမတို့သုံးသပ်တဲ့အခါမှာသုံးသပ်ရမယ့်အချက်တွေကတော့အများကြီးပေါ့ဒါပေမဲ့လည်းကျမကတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဒီသတင်းမီဒီယာလွတ်လပ်ခွင့်နဲ့တိုက်တာမယ်ဆိုရင်တော့ကျမတို့နိုင်ငံရဲ့အခုလက်ရှိအခြေအနေကအများကြီးပဲအနောက်ကိုပြန်ပြီးတော့ဆုတ်သွားတယ်လို့ပြောကြည့်ပါတယ်ပေါ့နော်ဟိုလောလောလတ်လတ်ကျမတို့ဒီငွေကြမ်းရေးအတွက်အကြောလှှရှားတဲ့သူတွေကိုကျမတို့ထောင်တန်းရောငွေတန်းရောချမှတ်တဲ့ကိစ္စတွေပေါ့နော်မနေ့မနေ့ရပဲကျမတို့ချမှတ်လိုက်တဲ့ကိစ္စတွေဆိုရင်ကြာလူခွင့်ရေးမြန်မာနိုင်ငံမှာရှိတဲ့လူခွင့်ရေးအခြေအနေကိုမီးလောင်ဖိုးပြတဲ့အခြေအနေပါဒီလိုဟိုကချင်စစ်ပေးဒုက္ခတွေတွေအတွက်ဟိုဘယ်လိုပြောမလဲငိမ့်ချမ်းစွာဆန္ဒထုတ်ဖော်တဲ့အရာတွေကိုကျမတို့ထောင်သွင်းအတင်းစားတာတို့ဂံငွေချမှတ်ကြတာတို့ပြီးတော့ဒီ right to information ပေါ့နော်ကျမတို့သတင်းအချက်အလက်ရယူခွင့်နဲ့ပတ်သက်ပြီးတော့လည်းအခုဒီသတင်းတော့ကိုဝါလုံးတို့ကိုကျော်စိုးဦးတို့အဖမ်းခံရတာအပြင်ကျမတို့ဒီfreedom house ရဲ့သမတ်ချက်ကိုကြည့်နေဆိုရင်လည်းကျမတို့မြန်မာနိုင်ငံကအများကြီးရဲ့အဆင့်မိတ်ကျသွားတာကိုတွေ့ရတယ်ပေါ့အဲ့တော့သူခွေရေလို့ပြောတော့အထူးတော့အများကြီးတော့ရှိပါတယ်ပေါ့နော်ဒါပေမဲ့ကျမရဲ့အမြင်ကျမရဲ့ shoot out အရာပြောရမယ်ဆိုတော့ကျမတို့ကရှေ့ကိုတိုးတက်မလာပဲနဲ့အနောက်ကိုပြန်ပြီးတော့ဆုတ်သွားတဲ့အပိုင်းမှာရှိတယ်လို့ကျမကဥပပထမဆွေးနွေးချင်ပါတယ်
ဟုတ်ကဲ့မမေစပယ်ဖြူဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီလူခွင့်ရှင်းနေရဦးသိန်းတန်းဦးလည်းရှင်းနေပါဆရာဦးသိန်းတန်းဦးခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ရေဝီရကျွန်တော်တို့သုံးသပ်ကြည့်မယ်ဆိုရင်အခြေအနေဟာရှေ့ကိုတိုးနေလားနောက်ပြန်ဆုတ်နေလားရပ်တန့်နေတဲ့အခြေအနေမျိုးလားဆရာသဘောထားပြောပါအောင်ခင်ဗျာ
ကျွန်တော်လည်းနောက်ပြန်ဆုတ်တယ်လို့ထင်နေရဟိုအခုအခြေအနေတွေကလေဒီဘက်ကဒီတရင်လူခွင့်နဲ့ပတ်သက်တဲ့အပိုင်းတွေနောက်တစ်ခါ ဟိုဒီလွတ်လပ်စွာထုတ်ပေါ်ဆန္ဒပြတဲ့ကိစ္စမျိုးတွေမှာရည်ယူခံရတယ်။နောက်ကျွန်တော်တို့ဒီ right and get နဲ့ပတ်သက်တဲ့ပတ်သက်ပြီးတော့လက်သမားတွေရဲ့အခွင့်အရေးတွေ access information တို့ပတ်ပေါင်းစုံကြည့်ရင်တော့ကျွန်တော်တို့နောက်ပြန်ဆုတ်နေတဲ့အနေအထားလေးတွေကျွန်တော်တို့တွေ့ရတယ်။တွေ့ရတော့အခုဒီဖြစ်နေတဲ့ဒီအစိုးရဖွဲ့ရဲ့အနေအထားရဲ့နောက်တစ်ဖက်ကသူတို့ကဟိုမဆက်ဆံရေးနဲ့ပတ်သက်လို့လုပ်တဲ့ကိစ္စမျိုးတွေဆိုရင်တစ်ဖက်ကကိုကြည့်နေရတော့အထူးသဖြင့်တော့ဒီရေကြီးကကင်ပြီးတော့အဲ့လိုအိစာမျိုးတွေမှာဖိနှိပ်တဲ့အနေအထားမျိုးတွေဖြစ်တယ်။နောက်သတင်းသမားတွေအပေါ်မှာလည်းပဲဟိုဝေဖန်ထောက်ပြတဲ့အိစာမျိုးတွေမှာဆက်ဆက်တိမခံဘူးနော်။ဟိုဒါ11 media ဆိုတာသတင်းသမားတို့ကသူတို့ပြောတာအမှန်မှသိချစ်ပြီလို့ပြောမခံဘဲနဲ့ဒီမှာဒီဖိနှိပ်ချုပ်ချယ်ပြီးတော့အာဏာရှင်လမ်းကြောင်းလိုက်တဲ့အပြုအမူတွေတွေ့နေရတယ်။ဒါသမရာကြီးကဝင်ပြီးတော့ဆယ်ခဲ့လို့ပေါ့နော်။အဲ့လိုပြောပြောမှဆိုရင်ရေပုံရဆိုရင်တော့ကျွန်တော်တို့ကနောက်ကိုဆုတ်နေတယ်လို့ပြောရမှာပါ။
ဟုတ်ကဲ့ဆရာဦးတင်တဲ့ဆွေးနွေးရကျေးဇူးပါ။နောက်ကျွန်တော်တို့ဒီနေ့ဆရာဦးတရားသွေးလဲရှင်းနေပါတယ်။ဆရာဦးတရားသွေးခင်ဗျာအခုကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ရေဝီရတုံးတက်မယ်ဆိုရင်ကျွန်တော်တို့ကဟိုရှေ့တိုးနေလားနောက်ပြန်ဆုတ်နေလားတန့်နေတဲ့အခြေအနေမျိုးမှာရှိနေလားရှေ့ရဆွေးနွေးသွားတဲ့ပုံကုတ်နှုတ်ဦးစလုံးကတော့နောက်ဆုတ်နေတဲ့အခြေအနေတွေကိုပို့တွေ့ရတယ်ဆိုတော့အမြင်တွေကိုပြောသွားပါတယ်ဦးတရားသွေ
းဟုတ်ကဲ့ကျွန်တော်အမြင်ပြောရတော့အခြေအနေကတော်တော်ရှုပ်ထွေးတယ်ဟိုနောက်ဆုတ်နေတယ်လို့တော့ကျွန်တော်မခံစားဘူးဒါပေမဲ့အချိန်ပြီးနောက်ကိုပြန်ရောက်သွားနိုင်တဲ့အခြေအနေလို့ကျွန်တော်ခံစားမိပါတယ်အဓိကပြဿနာကတော့ဘာဖြစ်လဲဆိုတော့ဒါလူတွေကအခုကျတော့မှကိုယ်ခွင့်ရေးကိုသိတာတဲ့လူတွေကများလာတယ်ဗောနော်သို့တော်လည်းပဲသူများခွင့်ရေးကိုမသိဘူးကိုယ်ခွင့်ရေးတော့အရင်တော့ကျွန်တော်တို့လူခွင့်ရေးနဲ့ပတ်သက်လာရင်ကိုယ်ခွင့်ရေးကိုဘာမှလည်းမသိဘူးနောက်တစ်ခါကိုယ်ခွင့်ရေးကိုငင်းတယ်ခံရတာရှိရလစ်လူရှုခံရရှိရနောက်တစ်ခါအဲ့ဒီလိုဖြစ်မှမသိဖြစ်ခဲ့တဲ့ကာလတွေရှိခဲ့တာပေါ့နော်အဲ့တော့အဲ့ဒီအချိန်ကာလတွေလည်းကျွန်တော်တို့ခုရှင်းကြည့်မယ်ဆိုလို့ရှိလို့ရှိတော့ဆိုတော့လူတွေကကိုယ်ခွင့်ရေးကိုသိလာတယ်သိလာတယ်မကောက်ပိုလဲလိုချင်လာတာပေါ့နော်အဲ့တော့အချိန်တည်းမှာပဲကျွန်တော်ဗာသတိထားမိလို့ဆိုတော့အခုခွင့်ရေးကိုပိုသိလာပြီးတော့သူကအခွင့်ရေးကိုဘောထဲမှာမထည့်တော့တဲ့ဟာမျိုးတွေကျွန်တော်တို့ဒီကာလမှာကြုံရတယ်ဗျအဲ့တော့ဟိုတော်တော်ပြန်ကြအခုကျွန်တော်လက်ချလိုက်တာတော့ကျွန်တော်တို့ဒီနိုင်ငံရေးဘက်မှာနောက်တစ်ခါကျွန်တော်သတင်းမီဒီယာဘက်မှာအခွင့်ရေးတွေမရရှိရငင်းပဲခံရတာဟိုနောက်တစ်ခါဟိုဟိုတကယ်အမျိုးသားလိုက်နေပဲလိုက်ပေါ့နော်ဟိုဆက်ဆံမုံဆက်ဆံနေမတူတော့မှဒီဆန္ဒပြခွင့်ကိုတော့မှကျွန်တော်တို့ဒီပြည်မင်းဆက်နဲ့ပတ်သက်လို့ရှိလို့ရှိရင်ကျွန်တော်တို့ဒီအဲဆန္ဒပြတာအစားခက်ခဲတာဒီကျွန်တော်တို့ခွင့်ပြုချက်ရဖို့ဒါမလွယ်တာတွေပေါ့နော်ဒါတွေကိုလုံခြုံရေးအကြောင်းပြချက်ပဲဖြစ်နိုင်ငံရေးအကြောင်းပြချက်ကြောင့်ပဲဖြစ်နောက်တစ်ခါလူသားချင်းကြားစီအကြောင်းပြချက်တွေလည်းဖြစ်ပြီးတန်တက်ခံရတာလည်းတကယ်လက်တွေ့မှာရှိနေသေးတယ်ဆိုတော့ဒီခြေနေတဲ့ကတော့သုံးရုပ်သွားတာဆက်ကိုကျွန်တော်အမြင်ပြောရရင်တော့ဟိုတော်တော်လေးကိုကျွန်တော်တို့ဒီအရင်ကာလလောက်ထိကိုအချိန်မီးပြန်သွားနိုင်တဲ့အချိန်နည်းပြလို့ပြောရမှာပေါ့နော်ပြပြချင်းဆုတ်ရုပ်လားဆိုတော့ကျွန်တော်တို့ဆုတ်ရုပ်တယ်လို့တော့မထင်ဘူးတော်တော်လေးကဒီအချိန်နည်းဒီအချိန်မီးမထိန်သိမ့်နိုင်တော့ကျွန်တော်တို့က2020လောက်မှာကျွန်တော်တို့ဒီနိုင်ငံရေးအရာပေါ့အပေါင်းလေးတစ်ခုဖြစ်သွားရင်ကျွန်တော်တို့ကအရင်ကာလကိုတော့ပြန်ရောက်သွားနိုင်တဲ့အနေအထားမျိုးပေါ့နော်ဒုံးကလေးကျွန်တော်ဟိုဖြည်းဖြည်းချင်းတည်းဒုံးကနေဆုတ်သွားမယ်ဆိုတော့ကျွန်တော်ခံစားမိတယ်ပါဗျာ
ဟုတ်ကဲ့ဟိုအနေရရှိနေတဲ့အခြေအနေပေါ့လေဆိုတော့ကျွန်တော်ဒီဟိုဆွေးနွေးခွင့်နဲ့ပတ်သက်လို့ကျွန်တော်တို့ဟိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်တူကတော့ကျွန်တော်ဒီထိုင်းနိုင်ငံကိုတီးလည်မှုကကိုတီးလည်မှုဆွေးနွေးကျင်တာပဲဖြစ်ဖြစ်မေးမြန်းကျင်တာပဲဖြစ်ဖြစ်ဆွေးနွေးမေးမြန်းနိုင်ပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီအစိုးရနဲ့စစ်တပ်တို့နော်ဒီမိုကရေစီလို့ပြောနေပြီမဲ့ဒီမိုကရေစီရဲ့တော့ကျွန်တော်တော့မမြင်ဘူးဗျ။ဘာဖြစ်လို့လဲဆိုရင်တော့ဒီမိုကရေစီဆိုရင်တော့လူအခွင့်အရေးချိုးဖောက်ရမလို့ဘူးเนาะ။ကျွန်တော်တိုင်းဒေသတွေမှာတော့နေရာဝင်ယူတော့เนาะစစ်တပ်တွေတင်ပို့နေတာလမ်းစရာဖောက်ပြီးတော့စစ်တပ်တွေတင်ပို့နေတာเนาะ။နောက်ပြီးတော့လက်နက်ကြီးလက်နက်ငယ်တွေသူတို့တင်ပို့နေတာကားနဲ့ပိတ်ပြီးတော့သူတို့အများကြီးတက်နေတာကျွန်တော်တွေ့ရတယ်မှာ။ဒီပစ်ခတ်ဆဲတစ်ခစ်မှာเนาะ NCA တစ်ခစ်မှာသူတို့လောက်ဆောင်နေတာကျွန်တော်တွေ့ရတယ်။ဒါကြောင့်မို့ဒီနောက်ဟိုเนาะသူတို့ဆက်လက်ပြီးတော့เนาะလူခွင့်ချိုးဖောက်ကအများကြီးရှိနေတယ်ကျွန်တော်မြင်တယ
်ဟုတ်ကဲ့ကိုသီးလည်းမှုဆွေးနွေးတာကျေးဇူးပါအခုကျွန်တော်တို့ဒီဆွေးနွေးပွဲကိုပဲဒီ Facebook ကနေပြီးတော့ဟိုတိုင်းရိုက် comment ပေးနေတဲ့လူတွေလည်းရှိပါတယ်တူကတော့တိုင်းရင်းသားနာမည်ပါပဲသူကတော့ Nocha Gol လို့ဆိုရတယောက်ပါသူကတော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနောက်ပြန်ဆုတ်နေတယ်ကျွန်တော်တို့တိုင်းရင်းသားတွေအပေါ်မှာဒီဟိုအစိုးရနဲ့ဒီလက်နက်ကင်အင်အားစုတွေကဟိုနှိပ်ကိုကနိုင်ချင်းနေရရှိပါတယ်ဆိုပြီးသူကမှတ်ချက်ပေးထားပါတယ်နောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲကိုစာပေးပို့ပြီးတော့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်အဲ့ထက်တူကတော့အရင်ဆုံးဒီအမေရိကန်ပြည်တော်စုကမောင်တသနာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျဒီမိုကရေစီထုံးငါးရဲကိုအဓိကအဟန္တာပြုနေသူတွေကတော့အမျိုးသားရေးကြီးကြော်တဲ့အနေနဲ့ကိုတိုင်ရေးကိုတိုင်ထောက်ခံပြီးအုပ်ချုပ်ရေးအာဏာတွေကိုဖဲ့ယူထားတဲ့စစ်ကောင်းဆောင်တွေနဲ့ဒေါ်လာရေးကြီးကြော်တဲ့အနေနဲ့ငြိမ်းချမ်းရေးကိုမုန်းတီးစိတ်လက်စားချီလိုစိတ်တွေသံသယစိတ်တွေမယုံကြည်မှုတွေနဲ့ရယူလို့စိတ်ပြင်းထန်နေတဲ့လူမျိုးစုလက်နက်ကိုင်ခေါင်းဆောင်တွေကြောင့်လို့ပဲယူဆမိပါတယ်။တခါနိုင်ငံရေးပါတီတွေရဲ့အားနည်းချက်က ဒီမိုကရေစီအတွင်းကုပြောင်းရေးအောင်မြင်ချောမွေးဖို့အစိုးရနဲ့ဘယ်လိုပူးပေါင်းဆောင်ရွက်ရင်ကောင်းမလဲဆိုတဲ့စဉ်းစားတွေးခေါ်အကြံပြုကြတာထက်မိမိတို့ပါတီအောင်နိုင်ရေးကိုသာပုံမှုအလေးထားဆောင်ရွက်နေတာတွေကလည်းအဟန္တာဖြစ်နေတယ်လို့ယူဆမိပါတယ်။အစိုးဆုံးကတော့အစိုးရအနေနဲ့ဒီမိုကရေစီရဲ့ကြောရုပ်ဖြစ်တဲ့တရားဥပဒေစိုးမိုးရေးနဲ့တရားစီရင်မှန်တိုင်းတဲမှတ်တည်ငြိမ်အောင်လှုပ်လို့မရအောင်စစ်ကောင်းဆောင်တွေကပြည်ထောင်ရေးနဲ့တရားစီရင်မှန်တိုင်းကိုထိန်းချုပ်ထားခြင်းပါပဲ။အောက်ချိုရေးအာဏာလည်းအပြည့်အဝမရှိဒီမိုကရေစီစနစ်ကိုအာမခံချက်ပေးထားတဲ့အခြေခံဥပဒေလည်းမရှိဥပဒေပြုခွင့်အခွင့်အရေးတွေလည်းအကန့်အသတ်တွေကြားထဲကလွတ်လပ်စွာအသင်းအဖွဲ့တွေဖွဲ့စည်းခွင့်ရတာတွေဆွေးနွေးခွင့်ရတာတွေအစဉ်တိုင်ကြားခွင့်မလိုတော့တဲ့ကိစ္စလွတ်လပ်စွာခီးသွားလာခွင့်ရရှိလာတဲ့ကိစ္စတွေပုံမှန်ငါးညပျောက်သွားတဲ့ကိစ္စတွေဟာထင်ရှားတဲ့လူခွင့်ရေးအကာအကွယ်ပေးရေးစွမ်းဆောင်ပေးနိုင်ခဲ့မှုတွေလို့ပဲယူဆမိပါတယ်
โอเคဒါတော့ဒီအမေရိကန်ပြည်အောင်စုကမောင်ထသနာရဲ့ဖေးစာပါဆက်စောကျွန်တော်တို့ဟိုလူခွေရေးအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံမှာနောက်ပြန်ဆုတ်တဲ့အခြေအနေတွေရှိတယ်ဆိုပြီးတောထရှင်တွေကလည်းဆွေးနွေးချက်တွေတော်တော်များရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဆက်စောဒီမောင်ထသနာရဲ့ထောက်ပြချက်ထဲမှာဒီတိုးတက်မှုအပိုင်းတွေရှိတယ်ဆိုပြီးသူ့အမြင်ကိုသူပြောရတယ်လည်းရှိပါတယ်ဆိုတော့ဆရာဦးသိန်းသန်းဦးခင်ဗျာကျွန်တော်တို့အနေနဲ့ဟိုလူခွေရေးအခြေအနေနဲ့ပတ်သက်လို့တိုးတက်မှုအပိုင်းတွေအနေနဲ့ရောပြောနိုင်တဲ့ဟာမျိုးတွေမရှိတော့ဘူးလားဆရာ
ဟိုရှိတဲ့အပိုင်းတွေရှိပါတယ်ဒါပေါ့ကတော့အုတ်ချုပ်နေတဲ့အချိန်ကလူမျိုးစုရောဗျာလူမျိုးစုကဖြစ်တဲ့အခါကျတော့သူတို့ပေါင်နေကတော့ဒီကိုတက္ကနာကြောတာကိုမှန်တဲ့လောက်မှန်ပါတယ်သူတို့ပေါင်နေကတော့သူတို့ပေးနေတဲ့အခွင့်အရေးတွေပေးရတယ်ဗျာဒါပေမဲ့ခုနလိုကိုဟာကိုခေါင်းတခြားကိုတခြားဖြစ်တဲ့အခါကျတော့စိတ်သွားတိုင်းကိုမပါနဲ့ဥပမာ1950ခုနှစ်ရေးပေါ်စီမံဥပဒေကိုအစ်တန်ဖောက်ပြန်တဲ့ဥပဒေမျိုးဖျက်သိမ်းနိုင်တာအမှန်လေဗျာငါဒီနိုင်ငံရေးကျင်းသားတွေကအဓိကအားဖြင့်ရည်စူးတဲ့အင်္ဂလိပ်ကသူ့ကိုဆန့်ကျင်တဲ့ဒါတော့နိုင်ငံသားတွေကိုကြည့်စုတဲ့ဒီအရင်းဥပဒေလိုဟာမျိုးကိုဟိုဖြတ်သိမ်းနေတာမှန်တယ်။တို့ရတယ်ပါတက်လာတယ်အဲဒီစာ66ခါကြီးလိုတက်လာတယ်။ငါငါခါဝေးကိုအုပ်ချုပ်သူတွေကိုယ်တိုင်ကညီညီရှိရှိသုံးတာတဲ့အနေထားတွေရှိနေတယ်ကအဖြစ်နေတော့လူခွင့်ကြီးအနေနဲ့ပြောရရင်တော့ခုနကဒီကျွန်တော်တို့ဒီပြည်တွင်းကြီးညိုင်းနဲ့ပတ်သက်ရင်ပြည်တွင်းစစ်နဲ့ပတ်သက်ဆက်ဆက်ကြည့်မခံတဲ့နေသားမျိုးတွေဒါပေမဲ့အစိုးရလည်းဒါတော့ကြည့်နေရတာပေါ့ဗျာ။တော့တစ်ဖက်ကဟိုဒါမျိုးလုံးဝအပြောမခံတာအာဒါမျိုးနဲ့ပတ်သက်လို့ဘယ်လိုမှပြင်းလို့ခွင့်မပေးတာဒရင်လက်ခွင့်ဆူရမှာလည်းပဲဟိုဒုံညူကြီးအကြောင်းပြချက်နေပေါ့ဗျာဒရင်တွေဟိုဒီဖိမိတ်တာတွေကတော့ရှိနေတာအမှန်ပဲကြာဟိုကျွန်တော်တို့အခြားကဏ္ဍတွေကပြောလို့ရပါတယ်ကျမ်းမာရေးကိုပညာရေးတို့တိုးတက်တာတွေရှိပါတယ်ကျွန်တော်တို့ခေါင်းအီးအီးထားပြီးတော့ဒါတဲ့လူခွင့်တွေပြောရင်ရတာပေါ့ဗျာတော့ဒီလိုပြောလို့ညလာဖမ်းမှာမကြောက်အောင်ကြာဒါတော့ကိုယ်ဆုံးရဖြစ်တာတို့ရတယ်ခုနလိုဘယ်လိုလားအပ်တဲ့အစိပ်ပိုင်းတွေရှိတယ်တော့သူတို့ကဖိနှိပ်ချုပ်ချယ်မှုတွေလုပ်နေတယ်အဲ့တော့ဟိုအစိုးရရေလို့ပေါ့တိုင်းပြည်ရဲ့မျက်နှာအခြေအနေကတော့ကျွန်တော်တို့အကန့်အသတ်အဟန္တာတွေရှိနေတဲ့အတွက်နောက်ဆုတ်တယ်လို့ပဲကျွန်တော်တို့ပြောရမှာပါ
ဟုတ်ကဲ့မတ်မေစပယ်ပြည်သဘောထားခင်ဗျာကျွန်တော်တို့ဆောဒီမောင်တတနာရဲ့ဘေးစာမှာတော့သူကတိုးတက်မှုတချို့ရှိနေတယ်ဆိုပြီးသူကထောက်ပြထားတာရှိတယ်ဆိုတော့ကျွန်တော်တို့ကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ဒီအယသအစိုးရလက်ထက်မှာတိုးတက်တဲ့အပိုင်းတွေရှိတယ်ဆိုတာမျိုးပြောနိုင်တာတွေရောဘာတွေများရှိမယ်လို့ယူဆလဲခင်ဗျာ
ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ကအရာခတ်သိရောအကျိုးမြင်နေရတော့မဟုတ်ဘူးပေါ့လေအဲ့တော့ဟိုတိုးတက်ပြောင်းလဲတာတွေလည်းရှိပါတယ်ကျွန်တော်တို့လည်းအဲ့ဒါကိုတော့ထောက်ခံပါတယ်ပေါ့ဥပမာကျွန်တော်တို့အရာခတ်လူမှုအဖွဲ့အစည်းတွေအနေနဲ့ပေါ့အထူးသဖြင့်ဒီအမျိုးသမီးခွင့်ရေးနဲ့အမျိုးသမီးများပေါ့အစမ်းဖတ်မှုလှုပ်ရှားမှုတွေကျွန်တော်တို့လုပ်တဲ့အခါမှာအရင်အစိုးရလက်ထက်တွေတုံးကချက်ပေါ့နော်အရင်မြစ်တွေတုံးကချက်တော့ကျွန်တော်တို့တွေအများကြီးပဲဒီတာဝန်ရှိတဲ့သူတွေရဲ့အားပေးထောက်ခံမှုတွေလိုက်လျောမှုတွေပေါ့နော်အဲ့ဒါတွေကိုကျွန်တော်တို့ပုံမရရှိလာတာလည်းရှိပါတယ်ပြီးတော့ဒီရပ်ထလူမှုဖွဲ့စည်းလို့ပြောတဲ့အခါမှာလည်းအဲကျွန်မအမြင်ကတော့အကြောင်းအရာပေါ့မူတည်ရလို့ထင်ပါတယ်နိုင်ငံရေးနဲ့သက်ဆိုင်တာနိုင်ငံရေးနဲ့သက်ဆိုင်တဲ့ကိစ္စတွေမှာဆိုပြီးပို့ပြီးတော့ဟိုဆက်ဆက်ချင်းမခံဖြစ်ပြီးတော့ပေါ့နော်ဒါပေမဲ့လည်းတိတ်နိုင်ငံရေးအဲနဲ့မနှီးနယ်ဘူးလို့ယူဆတဲ့အကြောင်းအရာတွေဆိုရင်တော့လေဟိုသူတို့လိုက်လျောပေးနိုင်တဲ့အရာတွေလုတ်ပေးနိုင်တဲ့အရာတွေကိုတော့အရင်အစိုးရလက်ချက်ပေါ့အရင်နှစ်တွေထက်တော့ပို့ပြီးတော့မှဟိုလိုက်လိုက်လျော်လျော်နဲ့ကူညီဆောင်ရွက်ပေးတာပဲစံပိုးပေးတာပဲတော့ရှိပါတယ်ဒါပေမဲ့လည်းကျမတို့ကဟိုရှစ်တလန်းတိုးရင်နောက်နှစ်လန်းဆုတ်တယ်လို့ဖြစ်တာပေါ့နော်အဲ့တော့ပြောကြတော့ရှိပါတယ်အဲဒီတီတူလူလူကညှော်လင့်ချက်ကစီးလို့နာဖို့ပေါ့နော်အဲ့တော့ဒါသားတွေအကုန်လုံးကဟိုနေချင်းညချင်းဖြစ်နိုင်ဘူးဆိုတာကိုကျမတို့နားလည်လက်ခံတော့ညာလေတစ်ဖက်ကကြတော့အရင်တုန်းကမဖြစ်ခဲ့တဲ့အခြေအနေတွေမရခဲ့တဲ့လူတွေရဲ့အခြေခံအခွင့်အရေးတွေကိုစောင့်ကျင်းပေးနိုင်လိမ့်မယ်အစိုးရဖြစ်တယ်လို့ကျမတို့အားလုံးကယုံကြည်အားကိုးပြီးတော့ဟိုရွေးကောက်ပြီးနောက်ခဲ့ကြတာကိုအဲ့ဒီခါကျတော့ဒီဟိုမျှော်လင့်ထားသလောက်မဖြစ်တာကိုတော့ကျမတို့က
ဟိုတစ်ဖက်မှာလည်းဝေဖန်ထောက်ပြတယ်ဆိုတာမုန်းလို့တော့မဟုတ်ဘူးပေါ့လေအဲလိုအပ်ချက်တွေရှိနေသေးတာဒီချက်ပို့ပြီးတော့ဟိုကောင်းမွန်ကြောင်းလေးအောင်လုံနိုင်ရဲ့သားနဲ့လုံသိရဲ့သားနဲ့မဖြစ်နေတာတွေကိုတော့ကျမတို့ကဟိုပြောရမှာပဲထောက်ပြရမှာပဲပေါ့နော်အဲ့တော့တိုးတက်ပြောင်းလဲမှုတွေကဟိုခြေတလန်းတိုးတယ်လို့ဆိုနိုင်ပေမဲ့လည်းတစ်ဖက်မှာအဲဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နေတကယ်လွတ်လပ်ခွင့်နေနဲ့ပတ်သက်ပြီးတော့လယ်သမားတို့အလုပ်သမားတို့ကျမတို့အခြားဒီအမေယာတရားစတာနဲ့ပတ်သက်တဲ့အခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ဆိုရင်တော့အဲဒီမနက်နေ့နေ့ကြိုက်တော့နိုင်ခြင်းမရှိတဲ့အတွက်ကျမတို့ကခြေတလန်းတိုးတိုင်းမမလန်းလောက်ဆက်နေတယ်လို့ဖြစ်တယ်လို့ပဲကျမကလည်းအဲ့လိုပဲဖြစ်ချက်ပြောချင်ပါတယ်
Okay my name is Valerie Sunira Jesus ba chana lo de ma Sunira world di Facebook ga not a match tuk le twei ba de tu ga lo Dokin Thefu so le account ba shin ma tu ga lo piang le ba de hong go pyu pyin ni ya da lo ne ne lo cha da paw so yi tu ga match be ba de naw the chana lo di Facebook comment tuk le shi ba de ma su mon phat pya be ba khmyar
Okay ba shin zo tu nan so le account ga lo sa pha re nyin nyut ni de mya kala pat lo lu khwe so da shi ma ma hou ba bu de naw ga shin she ga shouk ni ma ba be de မထွေးဆိုတဲ့အကောင့်ကတော့ပွင့်ပွင့်လင်းလင်းပြောမယ်ဆိုရင်ဒီမိုကရေစီထွန်းကားရေးကိုစစ်အာဏာရှင်လူတစုနဲ့အပေါင်းပါတွေကကိုကိုကျိုးကိုသာကြည့်ပြီးတော့အစွန်းရောက်ဝါဒီတွေကအဟန့်အတားဖြစ်နေတာပါတဲ့ကိုကျော်နိုင်ဆိုတဲ့အကောင့်ကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအဟန့်အတားဖြစ်နေတာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပါတဲ့ဒါကိုဘယ်သူမှမပြင်နိုင်သေးပါဘူးတဲ့နောက်တစ်ခုစစ်တပ်ပါတဲ့တိုင်းပြည်ကိုပြက်စီးအောင်စစ်တပ်ကလုပ်နေတာပါတဲ့ဘာကြောင့်လဲဆိုတော့လူမျိုးသုံးတက်ဖြတ်မှုတွေနဲ့ ICC အထိရောက်အောင်လုပ်ခဲ့လို့ NND အစိုးရဘက်ကဘာမှလုပ်လို့မရဘူးဖြစ်နေပါတယ်တဲ့2008ကိုလည်းသူတို့မပြင်ရဲဘူးငြိမ်နေတယ်တဲ့ဒေါ်စုကလည်းစစ်တပ်ကိုမပြောရဲတော့ပြည်သူတွေကဘယ်သူကိုအားကိုးရမှာလဲဆိုတာပြောပါအောင်နဲ့ရှင်
Okay, Jesus ပါ now start ဆောင်တော့ကျွန်တော်တို့ email နဲ့ပို့ထားတာပါ။ဥတင်ငွေဆိုပြီးတော့အရသာစုကလက်ထက်မှာလည်းလူခွင့်ရေးကာကွယ်ပေးခြင်းနဲ့ပတ်သက်ပြီးတိတ်ပြီးထိရောက်အောင်ဆောင်ရွက်နေတာမရှိဘူးလို့ထင်မြင်ယူဆပါတယ်တဲ့။ယူဆတဲ့အကြောင်းကအခြားဘာသာဝင်ရဲ့အခမ်းအနားတွေကိုလိုက်ပိတ်ပင်ပိတ်ပင်တဲ့သူတွေကိုလည်းအရေးယူမှုမရှိလွတ်လပ်စွာယုံကြည်ကိုယ်ခွယ်ခွင့်ဆိုတဲ့လူခွင့်ရေးကာကွယ်မှုမရှိခြင်းတန်းသားဒေသအထူးသဖြင့်တိုက်ပွဲများဖြစ်နေတဲ့ဒေသတွေမှာလည်းလူခွင့်ရေးချိုးဖောက်မှုတွေကဇက်တိုက်ဖြစ်နေတယ်လို့ကြားသိရခြင်းတရားဥပဒေစိုးမိုးမှုအားနည်းနေခြင်းဟာလည်းလူခွင့်ရေးချိုးဖောက်ဖို့အားပေးနေတယ်လို့မျိုးဖြစ်နေခြင်းတို့ကြောင့်လူခွင့်ရေးနဲ့ပတ်သက်လို့အကာအကွယ်ပေးနိုင်မှုအားနည်းတယ်လို့ဆိုရပါမယ်။ဒီမိုကရေစီခွင့်ရေးကိုအမျိုးချစ်တာတို့ငါတို့ဘာသာမှငါတို့ဘာသာတို့လူမျိုးလူနည်းစုတွေအပေါ်နားလည်မှုမပေးနိုင်တာတို့ငါတို့မှမရှိရင်တိုင်းပြည်ပျောက်သွားမယ်ဆိုတာတွေကအနောက်ရှက်ဖြစ်စေတယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေကတော့ဒီမိုကရေစီအဟန့်တာခေါင်းကျိုးလို့ထင်မြင်ယူဆပါတယ်ခင်ဗျာဆိုပြီးသူကရေးပါတယ်ဆိုတော့ဟိုသတင်းစာဆရာတူအနေနဲ့ဆရာဦးတရာတို့ရဲ့အမြင်လည်းကြားချင်ပါတယ်ဆိုတော့ကျွန်တော်ဒီမိုကရေစီတိုးတက်ရေးမှာဘာတွေကအဓိကအဟန့်တာဖြစ်နေတာလဲလူလားစနစ်လားတချို့ကတော့ခု2008ကြောင့်လို့လည်းပြောတယ်တချို့ကကြတော့လည်းဒီလိုဟိုအစွန်းရောက်တဲ့လူတွေရဲ့လို့လောရတဲ့ကြောင်ဆိုပြီးထောက်ပြရလဲရှိဆိုကျွန်တော်စီမှာဖြစ်နေတာအဓိကအဟန့်တာလူလားစနစ်လား
အဓိကတော့ဗျာဟိုတစ်ခုလုံးလို့ပဲပြောရမှာပဲဒါကြောင့်ကျွန်တော်သွားတော့အစပိုင်းမှာကျွန်တော်ပြောတဲ့အခါမှာကျွန်တော်တို့ရဲ့အခြေအနေရှုပ်ထွေးနေရဆိုတာကဒါကိုပြောတာဗျာဘာလို့ဆိုတော့တို့ဒီစာအုပ်အသေးကြီးပေါ့နော်2008အခြေခံဥပဒေရလဲသူကအဲဒီပိုစီအခွင့်အရေးတော်တော်များပေးထားတယ်ဗျာတော့ပြန်ပြီးတော့ပိတ်ထားတဲ့အပိုင်းတော့ရှိတာပေါ့တော်လည်းတော်တော်ပေးထားတယ်ပြီးရင်ကျွန်တော်တို့အခုအုပ်ချုပ်နေတာဒီမိုကရေစီအစိုးရတကတစ်ချိန်လုံးကျွန်တော်တို့ဒီမိုကရေစီအတွက်အတိုက်ခံလုပ်ခဲ့တဲ့ကျွန်တော်တို့ဒါဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်ကိုယ်ဦးစီးဦးဆောင်လုပ်နေတဲ့ကျွန်တော်တို့အဆိုရပါတော့ဆိုတော့ဒီလိုအခြေအနေမျိုးမှာဒီခွင့်နဲ့ပတ်သက်လို့အခုလိုမေးခွန်းထုတ်စရာရှိတာကဘာကြောင့်လဲဆိုတဲ့ခါကျွန်တော်စီစစ်ခါကျွန်တော်ခုလုံးရှိတယ်ဘာဖြစ်လို့လဲဆိုတော့လူကလည်းတပ်တနာကိုကျွန်တော်တို့ဒီဆုံးချုပ်မှုတွေလူတွေရဲ့မျက်နှာမှုတွေလူခွင့်ရေးဆိုင်ရာမျက်နှာမှုတွေနဲ့ပတ်သက်ပြီးတော့ဟလာဟိုအမကံပြီးရက်ဒီရမယ်ကျွန်တော်တို့ဒီဟိုကျွန်တော်တို့တရားရုံးတော်ဟာမျိုးတာလူအဟောင်းတွေနဲ့ဖွဲ့စည်းထားတာဆိုတော့သူတို့ကအချက်မဲ့ခါစားမှုတွေရှိတဲ့ခါကျတော့ကျွန်တော်တို့အခွင့်အရေးဘက်ကနေမရနိုင်ဘူး။ဝေတို့အာနာတို့ဘက်ကလည်းသူတို့ကရက်တည်နေတယ်။ဒီလိုအောက်ဦးတွေဒီလိုအခြေခံအောက်ဦးတွေကလည်းကျွန်တော်တို့ဒီဟိုပေါ်တော့ဒူဟောင်းတွေဖီးတင်ထားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီလူတွေရဲ့အခွင့်အရေးတွေဘက်ကနေပြောမရက်တည်နိုင်ဘူး။အခွင့်အရေးပေါ်မှာစံချိန်စံချိန်တို့ခုဒေတာဒီမိုကရေစီစံချိန်စံချိန်တွေညီရက်တည်နိုင်တာမျိုးမရှိတာလေဒါတာရကတစ်ခုပေါ့နော်။ဆိုတော့နောက်ပြဿနာတစ်ခုကကျွန်တော်စိုးရိမ်ပြီးတဲ့အမှန်စိုးရိမ်ပြီးတဲ့အချက်တစ်ခုကပါလဲဆိုတော့ဒီဟိုဒီလိုစီအချိန်မရွေးကျွန်တော်တို့ဟိုဆွဲထားလိုက်နိုင်တဲ့အယူအဆတစ်ခုကအချိန်တစ်ချိန်မှာသူအပြန်အားကောင်းအောင်ကြိုးစားလာတယ်အဲ့ဒါဘာလဲဆိုတော့အမျိုးသားအရေးပဲဒီတိုင်းပြည်ရဲ့ဒီလွတ်လပ်ရေးခလာအမျိုးသားအချိုးစည်းဘွားစီဒီမိုကရေစီတက်ပေါ်အရေးကြီးတယ်ဆိုတော့အယူအဆပြက်ကတစ်ခါတစ်ခါမပြန်ကောင်းထောင်လာတယ်ကျွန်တော်အထူးသဖြင့်အခုလိုမျိုးရခိုင်ကိစ္စလိုမျိုးနိုင်ငံတကာနဲ့ဖြစ်တဲ့အချိန်မျိုးမှာဒီမိုကရေစီကဒုတိယခလာတိုင်းပြည်ရဲ့လွတ်လပ်ရေးအချုပ်အခြာအာဏာပထမဆိုတဲ့အိုင်ဒီယာကိုပြန်ပြီးထိုးတင်လာဒါကကျွန်တော်တို့အားလုံးကိုဒီမိုကရေစီကိုအမှန်ချင်းချောင်းနဲ့ချင်းချောင်းမှုတည်းရရှိနေတယ်ဆိုတော့ကျောင်းမယ်ဆိုလို့ရှိလို့ရှိလို့ရှိရင်ကျွန်တော်တို့လူခွင့်ရနဲ့ပတ်သက်လို့ကစိတ်မအေးရသေးဘူးအာမခံချက်မရှိသေးဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့စနစ်ကြတဲ့အာမခံချက်မပေးနိုင်သလိုလူတွေကလည်းကျွန်တော်တို့ဆော့ပြီးဒီမိုကရေစီလူအခွင့်အရေးတွေစံချိန်စံချိန်နဲ့ညီတဲ့အခွင့်အရေးတွေကို ရမှာဖြစ်မယ်လို့ခံယူတဲ့လူတွေကတကယ်နေရာတွေမှာမရှိဘူး။တရားစီရင်ရေးအုပ်ချုပ်ရေးဟလာကျွန်တော်တို့ဥပဒေပြုရေးတွေမှာခိုက်လုံလုံတော့မရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့လူရောစနစ်ရောအာမကောင်းတဲ့အတွက်ကြောင့်မလို့အချိန်ကြီးကျွန်တော်တို့နောက်ကိုပြန်ရောက်သွားနိုင်တယ်။ချိန်ကြောင့်မူရှိရဲဆိုတာကျွန်တော်တို့မြင်ရပါတယ်။
โอเคกูติยาซุยซุนเนี่ยเจซุวาสรุปตะมาเราတို့ဒီ Thought Action တယောက်က Facebook ကနေ match ไปထားတာတခုလည်းတွေ့ပါတယ်ဆိုတော့ Docking AA မူတဲ့သူကတော့စနစ်တခုကိုချုပ်ကင်ထားတဲ့လူတွေကြောင့် Hunter ဖြစ်နေတာပါဆိုပြီးသူက match ไปပါတယ်ဆိုတော့ကျွန်တော်တို့ဒီซุยนี่ဘွဲအတွက်ကိုကျွန်တော်တို့ email ပေးနဲ့ซุยนี่ထားတဲ့ပုံကိုတရားလည်းရှင်းနေပါသေးတယ်ဥလာထွန်းတကုံမျိုးတစ်ခဲ့ပေးစာပါနန်းလောင်မဲ့ဖတ်ပြပေးပါအောင်ခင်ဗ
ျစနစ်စကဝိုင်းမှာကျွန်တော်လည်းซุยนี่ပြရစေလူအခွင့်အရေးနေ့ဟာအခုနှစ်80ပြည့်ခဲ့ပြီးကျွန်တော်တို့မြန်မာနိုင်ငံမှာ1988ခုနှစ်ရှစ်လီလုံအရေးတော်ပုံကာလဒီဇင်ဘာလ10ရက်နေ့ဒီငိမ့်အဖွဲ့ချုပ်မှာပထမဆုံးအကြိမ်ဖြစ်ကျင်းပခဲ့တာဟာလည်းအခုအနှစ်30ပြည့်ခဲ့ပါပြီ။ပြန်ကြည့်ရင်မြန်မာနိုင်ငံလူအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂမှတရားဝင်စုံစမ်းအရေးယူကိန်းရေးပနာမစုံစမ်းရေးပြုလုပ်ဖို့မစ်ဆာရာကိုအိုကာတာလာရောက်ခဲ့တဲ့1992ခုနှစ်ကနေအခုဆိုရင်နှစ်ပေါင်း28နှစ်တိုင်ခဲ့ပါပြီ။1992ခုနှစ်ကစလို့28နှစ်ကြာအထူးကိုယ်စားလှယ်ပေါင်း9ယောက်ကလူအခွင့်ရေးကော်မရှင်တွေနဲ့အထွေထွေညီလာခံကိုတင်ပြအစီရင်ခံစာတွေဟာစာမျက်နှာထောင်နဲ့ချီအောင်ရှိနေတာပါဒီကနေ့နောက်ဆုံးအခြေအနေကတော့အားလုံးသိတဲ့အတိုင်းမြန်မာထိတ်တန့်စစ်ကောင်းဆောင်တွေကိုလူသားအပေါ်ကျူးလွန်တဲ့ဆွဲချက်တွေနဲ့နိုင်ငံတကာရာဇဝတ်တရားရုံးတင်တရားစွဲဖို့ပြောဆိုလုပ်ကိုင်နေတာတွေထွက်ပေါ်လာတဲ့အထိဖြစ်လာနေတာပါအထင်ရှားဆုံးက1980ဂျနီဗာပြတ်တမ်းချက်ဖြစ်တဲ့အယက်သားတွေအပေါ်အတုံးမပြူရလို့ပိတ်ပင်ထားတဲ့မီလောင်ဘုံမီဆုံဖြူဘုံတွေတုံးပြီးငြိမ်းချမ်းစွာသပိတ်စကန်ဖွင့်ဆန္ဒပြတဲ့တန်ဃာတော်တွေကိုပြစ်ခတ်နိုင်နေမှုကြောင့်တန်ဃာတော်တရားကျော်မီဆုံဓာတ်လောင်ကျွမ်းမှုပြင်းထန်စွာခံစားရတဲ့လက်ပရောင်းတော်ဂျေနီစီမံကိန်းအရေးအခဲမှာနောက်ဆုံးကတော့အရင်စစ်အမြင့်မြေကဆိုတဲ့အတိုင်းစစ်အာဏာရှင်စနစ်ဆိုးနဲ့စစ်အာဏာရှင်တွေပါပဲတရားဥပဒေမှာတော့ပြစ်မှုမြောက်ဥပဒေအရတာဝန်ရှိမှုမှာပြုလုပ်မှုနဲ့ပြက်ကွက်မှုနှမျိုးစလုံးဟာရာဇဝတ်ပြစ်ဒဏ်ထိုက်တဲ့ဥပဒေအခြေခံသဘောရှိတာမို့စစ်ဖက်ရောအရက်ဖက်ပါဥပဒေအရတာဝန်ရှိလာမှာဖြစ်ပါကြောင်းပြောချင်တာပါပဲဗျာ
။ဟုတ်ကဲ့ဒါကတော့ဦးလာထွန်းတကုံမျိုးသက်ကပေးစာပါ။ဆိုတော့သူ့စာထဲမှာစင်နာရှင်မွေစိုးကအဓိကတရားခံလို့ဆိုရင်လည်းဟိုသူထောက်ပြတာတခုကစိတ်ဝင်စားစရာကောင်းပါလေ။တချင်ချင်းမှဒီအရက်သားစိုးအနေနဲ့လည်းပဲတာဝန်ခံရဆရာတွေရှိလာနိုင်တယ်ဆိုတာကိုသူထောက်ပြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးသိန်းသန်းဝေကျွန်တော်ဒီဖြစ်သမျှဒီစစ်တပ်နဲ့ဖွဲ့စည်းပုံကိုပဲကျွန်တော်တို့ပုံချနေလို့ဖြစ်နိုင်မှာမလားဘာဖြစ်လို့လဲဆိုတော့အခုကိုပဲဒီအရသာအစိုးရနဲ့ဒီအစိုးရဦးဆောင်နေတဲ့ဟိုဒေါ်အောင်ဆန်းစုကြည်ပေါ်မှာနိုင်ငံတကာရဲ့သဘောထားအမြင်တွေကလည်းတိတ်ကောင်းလာတာမဟုတ်ဘူးဆိုတော့အားလုံးလည်းသိပါတယ်ဆိုတော့ဒါကိုအစိုးရအနေနဲ့ဘလို့ရင်ဆိုင်ဖြစ်ရှင်းနိုင်တဲ့နည်းလမ်းတွေများရှိမလဲဆရာဦးသိန်းသန်းဟု
တ်ကဲ့ဗျာဟိုကြီးပုံရတော့ကျွန်တော်ဒီဟိုတရားသေးကိုကုလားတုံတကူကလားတုံတော့သဘောတူပါမှာပါဟိုစစ်အာဏာရှင်စနစ်ကောလူတွေရောပေါ့နော်ဒါကလူတွေရောကြောင့်ဖြစ်တယ်အဲ့တော့ရတဆုကတော့တုံဝက်ပြီးတော့သူအဆူရဖြစ်တဲ့အခါကျတော့စာဝင်ခန်းနေရတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီမှာဖြစ်ပေါ်နေတဲ့ထူးခြားတဲ့အခြေအနေတွေရကြတော့ခုနလိုပြည်ရေးလိုကာဝယ်ရေးလိုဒေသရေးရလိုဆိုရတဆုကမတုံ့နိုင်မဖြစ်နိုင်တဲ့အခြေအနေတွေရှိတဲ့အခါကျတော့အကုန်လုံးကိုလည်းပဲကိုကျွန်တော်နိုင်နိုင်နေနေကိုကဲနေနေနေထားတော့မရှိဘူးသူရပြန်သူကရွေးချယ်တင်ယောက်ခံထားတဲ့အစိုးရဖြစ်တဲ့အတွက်ကြောင့်မို့လို့အင်တာလိုက်တော့တာဝန်ရှိတာပေါ့ဗျာခုနပြောခဲ့တဲ့ကိုတရားသွေးကြိုးတူပဲ2008ဖွဲ့စည်းပုံအခြေခံဥပဒေကြီးကတော့ဒီကျွန်တော်တို့ဒီလူခွင့်ရင်းတဲ့ဒီမိုကရေစီအတွက်တကယ်ကိုစုညောင်းခလုတ်ကတင်အကြီးကြီးပါပဲဒါကြီးကိုမဖယ်ရှားနိုင်တဲ့ကြာကျွန်တော်တို့လုံလောက်တဲ့ယာနှုံးကြီးတော့ကျွန်တော်တို့ဒီလိုကြီးနဲ့လူခွင့်မရနိုင်ဘူးအဲ့ဒီလိုပဲအခုအစိုးရတက်တဲ့ကကျွန်တော်တို့ဒီရေးရေးလောက်ရှိတဲ့ထွေထွေအုပ်ချုပ်ရေးဌာနတို့အရေးကြီးတဲ့ဌာနဆိုင်ရာတွေပေါ့ဗျာအသီးပြီးတွေမှာငိုတွေကငိုတဲ့ပြင်းစမှန်တက်တာတွေတချို့တလန်နောက်ချန်တဲ့လူတွေရှိကြတာနော်အဲ့ဒီလူတွေရဲ့နှလုံးသားထဲမှာဟိုမလွဲမဆောင်သားလို့ဒီအစိုးရတက်ဟိုလုပ်နေရမယ်သူတို့သစ္စာခံတာအရင်ဆက်ရတဲ့ဆက်စနစ်ကိုသစ္စာခံနေကြတာအဲ့ဒါအပြင်ခုတည်းရောက်ပြီးတော့ထပ်ခံနေရတာလည်းပဲဟိုတိတ်မကင်းရမကင်းကြောင်းနေပြီးဖြစ်တော့ကျွန်တော်ရင်းလေးစရာဖြစ်တာပေါ့ဗျာအဲ့တော့လူပုဂ္ဂိုလ်ရလည်းပဲတချို့ကိစ္စရတည်းဟာကျွန်တော်မယုံတင်တာဖြစ်တယ်ဗျာအစိုးရကိုအကြည့်ညွတ်သွားအောင်အပီပြည့်စရာအောင်တမင်လုပ်နေသလားလို့ယူဆရတယ်အဲ့တော့ခမမေးတယ်မေးခွန်းချုပ်ပြောလို့ရှိရင်စနစ်ကောလူရောမကောင်းဘူးเนาะအဲ့ဒီမှာအရသာစုဝင်တဲ့ကြတော့ဒါကိုကြော်တော်နိုင်စုံမရှိသေးဘူးလုပ်မယ်ဆိုရင်တော့သမရကကြော်တော်နိုင်တဲ့အာဏာတွေပေါ့ဒီမှာကျွန်တော်ကပေးထားတယ်ရေပုံကရှိတယ်ဗျဥပမာ58ရသမရဟာအထွတ်ထိပ်ပုဂ္ဂိုလ်ဖြစ်တယ်เนาะပုဂ္ဂိုလ်ဖြစ်တယ်တရားကို99ကကြီးအရာကျွန်တော်တို့နိုင်ငံတော်သမ္မတဟာ step အားလုံးရဲ့အကြီးအကဲဖြစ်တော့သူလုံနိုင်တဲ့အခွင့်အာဏာတွေသုံးနိုင်တာတွေရှိတယ်ပြုံမှန်200နှစ်တူပါလို့ပုံကအသက်ဖွဲ့စည်းတာလို့ဒါတွေကလည်းပဲနိုင်ငံရေးပြဿနာပေါ်မှာဘလောက်သုံးသိခွင့်ရှိတယ်တစ်ဖက်ကဘလောက်ထိလက်ခံမလဲဆိုတော့နိုင်ငံကြီးကချိန်ကြီးရတယ်ရှိတဲ့အခါကျတော့ဥပဒေသဘောအရတော့ဒီအစိုးရဟာအခုက သူတို့ကအတင်းတစ်ထင်းတနက်နဲ့တည်တက်လာတာမဟုတ်ဘဲနဲ့လူလူကမင်းနဲ့ရွေးကောက်ပင်ရောက်ထတာဖြစ်ပြီးတော့တွေ့ဝိုက်ပြီးတော့ဟိုတာဝန်ရှိနေရတဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်ပြောပါမှာ
။ဟုတ်ကဲ့ဆောင်းတင်တန်းဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်ဒီအချက်အနေနဲ့ကျွန်တော်မမေစပယ်ဗျူရဲ့ဟိုဆွေးနွေးချက်ကိုလည်းကြားချင်ပါတယ်။လက်တလုံးတစ်ခုရှိတာကျွန်တော်ဖွဲ့စည်းပုံပြင်ဖို့ဆိုတာလည်းပဲဟိုဟိုတော်တော်နဲ့ဖြေအောင်မှာမဟုတ်သေးပါဘူး။နောက်တစ်ခုကဒီလူခွေချိုးဖောက်မှုတွေနဲ့ဆက်နွယ်နေတဲ့ဒီငင်းငင်းကိစ္စလည်းချက်ချင်းလငယ်အကောင့်ထဲပေါ်အောင်မဲ့အခြေအနေမှာမရှိပါဘူး။ဆိုတော့ဒီလိုအခြေအနေမှာလူခွေအခြေအနေတွေတိုးတက်အောင်လှုပ်တင်တာလုံနိုင်တာတွေဘာတွေများရှိမယ်လို့မတ်မီစပယ်ဗျူတို့မြင်လဲခင်ဗျ။ဟု
တ်ကဲ့တကယ်တမ်းမှာလို့ဖက်ဒရယ်ဒီကဥပဒေပြင်လာတော့ငင်းချဲရေးဖြစ်တယ်လို့လို့ပေါ့အရန်ခက်ခဲရှုပ်ထွေးပြီးတော့ဟိုထိဖို့ကင်ဖို့ခက်တဲ့အရာတွေကိုမလုပ်နိုင်တာကိုကျွန်တော်တို့ကဟိုထားပါတော့ပေါ့နော်။ဒီနိုင်ငံပြည်မှာနေထိုင်တဲ့နိုင်ငံသားအဖြစ်အတိအမှတ်ပြုမခံရတဲ့သူတွေကိုမပြောပါနဲ့အောင်နိုင်ငံသားတွေဖြစ်တဲ့တိုင်းရင်းသားတွေနိုင်ငံသားအခွင့်အရေးအပြည့်အဝမရနေရဘူးဘို့တော့မှကျမတို့ဒီပြည်သူကရွေးကောက်တင်တာထားတယ်ပြည်သူအစိုးရကလုံမပေးနိုင်တာမျိုးကြတော့တော်တော်လေးဟိုရုပ်ဆိုးတဲ့ကြီးတန်တယ်ကိုကျမတို့ကမြင်နေပေါ့ဥပမာပြောရမယ်ဆိုရင်ဒီစစ်ဘေးဆောင်ဒုက္ခသည်တွေရဲ့အခြေခံကြတဲ့စားဝတ်နေရေးဆိုတာဒါဖက်ကြီးကိုအခြေခံဥပဒေနဲ့ပြင်ပြမလို့ဘူးငင်းချင်းကြီးဖြစ်စဉ်ဟိုသူ့ဟာသူရှေ့တိုးတိုးနောက်ဆုတ်ဆုတ်ဥပမာလေးပြောရမယ်ဆိုရင်ဒီစစ်တောင်ဖြစ်တဲ့ပရိပခတွေတောင်ပေါ့နော်ဟိုဈားရရနေဈေးစားပြီးဖြစ်ရတဲ့ဒုက္ခတွေအပြစ်မဲ့ပြည်သူတွေရဲ့အခြေခံစားဝတ်နေရေးကိုတောင်မှအစိုးရအနေနဲ့လုံလောက်အောင်မဖြေရှင်းပေးနိုင်တာတွေပြီးတော့အဲ့ဒီလိုဒုက္ခတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့အတွက်ကိုဒီစစ်တပ်ကနေပြီးပြည်ပြန်တားဆီးထားတာတွေကိုလည်းသူတို့ကကြော်လွန်ပြီးတော့မလို့ပြီးနိုင်တာတွေကြတော့အယုတ်ဆိုးအကြီးတန်းတော့နေပေါ့နော
်။ပါဝင်ဆွေးနွေးပြတဲ့မမေစပယ်ဖြူဦးသိန်းတန်းဦးတရာသွေးကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တောတာရှင်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ဦးအောင်လွင်ဦးစီစဉ်တင်ဆက်တဲ့ VOA ရဲ့စနေနေ့ညတိုင်းရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ဒီကနေ့ညနေပိုင်း6:00ကနေ9:00အထိထုတ်လွှင့်သွားမယ့် VOA အစီအစဉ်တွေကိုတော့ไนโนมิเตอร์19 19 25รูมาพั้นอยู่น้าเส้นเลยมาดิกูรอจันทร์สินี่ตีได้เฉยดอตรินตรินอจินยุคโกโกซอวินไหลก็เปาะปะอยู่อ๋อเนี่ย
ပြင်းထန်နိုင်ငံမှာဖြစ်ပေါ်နေတဲ့အစိုးရစန့်ကျင်ဆန္ဒပြပွဲတွေမှာစိမဲ့ကမ်းမဲ့ဖြစ်ပေါ်နေတာကြောင့်အတားဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောဆိုနေကြတဲ့ကြားကပဲအခြေအနေတွေကိုထိန်းချုပ်လိုက်နိုင်မည်ဖြစ်ကြောင်းပြင်သစ်ပြည်ထဲဝန်ကြီးခရစ္စတိုဖာကတ်စတနဲကစနေနေ့မှာပြောကြားလိုက်ပါတယ်။ပါရီမြို့ကအထင်ကရရှောင်းဇလီဇေလမ်းမကြီးပေါ်မှာရောင်ပြန်အဝါရောင်အပေါ်အင်ဂျီဝတ်ဆင်ပြီးချီတက်ဆန္ဒပြနေသူတွေကိုတန်ကြက်ကကားရဲ့အကူအညီနဲ့ရဲတပ်ဖွဲ့ဝင်တွေကအမျက်ရည်ပုံနေနဲ့ပြစ်ခတ်ခဲ့ပါတယ်။ပြင်သစ်နိုင်ငံအတွင်းလူနေမှုစရိတ်တွေမြင့်တက်လာနေတဲ့အပေါ်ချီတက်ဆန္ဒပြနေကြတာဖြစ်ပါတယ်။အင်ပီရယ်ဝန်ထမ်းအရာရှိချုပ်ဂျွန်ကယ်လီဒီနေ့ကောင်မှာယာရုကနှုတ်ထွက်မဲ့အကြောင်းသမရထရန်ကစနေနေ့မှာပြောကြားလိုက်ပါတယ်။2018ခုနှစ်ဇူလိုင်လကတည်းကစပြီးအင်ဘီရောဝန်ထမ်းအရာရှိချုပ်တာဝန်ယူခဲ့တဲ့ကယ်လီရဲ့နေရာမှာဘယ်သူကိုအစားထုတ်မယ်ဆိုတာကိုတော့သမရထရန်ကချက်ချင်းပြောဆိုခြင်းမရှိသေးပါဘူး။ဒါပေမဲ့နောက်ထပ်တရက်နှစ်ရက်အတွင်းအစားထုတ်မဲ့သူကိုကြေညာမဲ့အကြောင်းသမရထရန်ကပြောပါတယ်။နိုင်ငံအသီးသီးကစစ်အင်အားတွေဖျက်သိမ်းခြင်းဟာကမ္ဘာညဉ့်ညံ့ရေးအတွက်အဓိကတော့ချက်ဖြစ်တယ်လို့ဝေးရောက်တိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်းလာမာကစနေနေ့မှာပြောကြားလိုက်ပါတယ်။စစ်အင်အားတွေဖျက်သိမ်းနေဆိုတဲ့နေရာမှာလဲနှစ်ဆင့်ရှိကြောင်းနဲ့အဲ့ဒါတွေကတော့စိတ်အတွင်းပိုင်းနဲ့အပြင်ပိုင်းဆိုင်ရာစစ်လက်နက်ပစ္စည်းတွေဖျက်သိမ်းခြင်းဖြစ်ကြောင်းပြောပါတယ်။အိန္ဒိယနိုင်ငံနယူးဒယ်လီမြို့မှာကျင်းပတဲ့ကိုကျင်တရားနဲ့ပြောရှင်မှုဆိုတဲ့ခေါင်းစဉ်အခမ်းအနားမှာဖုန်တော်ကြီးဒလိုင်းလာမာကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးအဲ့ဒီခန္ဓာကိုအိန္ဒိယလက်အောက်ခံဂျမုနဲ့ကက်ရှမီးယားပြည်နယ်အုပ်ချုပ်ရေးမှုဟောင်းလဲတက်ရောက်ခဲ့ပါတယ်။တိဘက်ဒေသကိုလွတ်လပ်ရေးပေးပါလို့သူ့အနေနဲ့တောင်းဆိုခြင်းမဟုတ်ဘဲတိဘက်ယဉ်ကျေးမှုကိုအထိမပြုပြီးကိုပိုင်အုပ်ချုပ်ခွင့်ပေးဖို့တောင်းဆိုနေခြင်းဖြစ်ကြောင်းလဲဖုန်တော်ကြီးဒလိုင်းလာမာကပြောကြားပါတယ်။ဒီကနေ့ဟာအပြည်ပြည်ဆိုင်ရာအာဂတိလိုက်စားမှုတိုက်ဖျက်ရေးနေ့ဖြစ်ပါတယ်။အာဂတိလိုက်စားမှုကြောင့်ကမ္ဘာစီးပွားရေးကိုနှစ်စဉ်ဒေါ်လာတန်ပေါင်း 1.6 ထရီလီယံနှစ်နာရတဲ့အကြောင်းကုလသမဂ္ဂကထုတ်ပြန်ထားပါတယ်ဒေါ်လာတန်ပေါင်း 1.6 ထရီလီယံဆိုတဲ့ပမာဏကကမ္ဘာအသက်တင်ကုန်ထုတ်လုပ်မှုရဲ့900ခိုင်နှုန်းတဲ့ကျော်လွန်ပါတယ်အာဂရီလိုက်စားမှုဟာအတိုင်းဝန်းအလုံးရဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်မှုတွေကိုဆွတ်ယုတ်စေတဲ့ပြင်းထန်တဲ့ရာဇဝတ်မရောက်တဲ့အကြောင်းကုလသမဂ္ဂကပြောဆိုထားပါတယ်ခင်ဗ
ျကျေးဇူးပါခင်ဗျသတင်းချင်းညွတ်ကိုကိုစောဝင်းလိုင်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရမှုကမအီတန့်စင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုလိုင်းနမီတာ3040 48နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ ကျွန်တော်ရှင်မြန်နဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေပြီးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်ကြပါစေကျွန်တော်ညောင်ဝင်းအောင်ပ
This program has come to you from the Voice of America, Washington.